Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ12ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေချပါစေရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမကတော့ခင်ဖြူထွေးပါဒီမနက်ခင်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံရဲ့25ချိန်မြောက်ထိပ်သီးစည်းဝေးဖွဲ့ဘက်ကဒီနေ့နေပြီးတော့မှစတင်ကျင်းပနေပြီဖြစ်ပြီးတော့ဒီကမ္ဘာကောင်းဆောင်တွေအတော်များများလဲရောက်ရှိနေကြပါပြီတခါဒီအမေရိကန်နဲ့တရုတ်ထိပ်တန်းကောင်းဆောင်တွေပုတ်ထူးနေကဘေကျင်းမြို့မှာတွေ့ဆုံစဉ်အတွင်းမှာတော့ဖလောင်အင်တန်ခွေလျှော့ချရေးအစီအစဉ်တစ်ရက်ကိုသဘောတူညီမှုရရှိခဲ့ပါတယ်ဒီလိုထူးခြားတဲ့နိုင်ငံကသတင်းတွေကိုကြားဖို့ရှိပါတယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့အာဆီယံအဖွဲ့ကြီးအနေနဲ့နောက်ထပ်ရင်ဆိုင်ရလာနိုင်တဲ့စင်ကာပူနေနဲ့ပတ်သက်ပြီးအာဆီယံလှည့်ချဥက္ကဋ္ဌမြန်မာသမ္မတရဲ့ပြောဆိုချက်ကိုအရင်ဆုံးထုတ်လွှင့်ပေးဖို့ရှိပါတယ်ဒီနောက်မှာတော
့ Here in Myanmar the process of democratization is at a defining moment.An inclusive and transparent election next year will be crucial.
မြန်မာဒီမိုကရေစီရေပြုပြင်ပြောင်းလဲရေးဟာအာရှဒေသအတွက်အရေးကြီးကင်တွယ်ရမယ့်အရေးဖြစ်တယ်လို့ကုလအကြီးအကဲဘန်ကီမွန်ကပြောဆိုလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုမကြာခင်မှာတင်ပြပေးပါမယ်ရှင်။ဒီနောက်မှာတော့အမျိုးသားပညာရေးဥပဒေကိုတနိုင်ငံလုံးကကျောင်းသားတွေကန့်ကွက်နေကြတဲ့အကြောင်းနဲ့တိုင်းရင်းသားဒေသတွေမှာတော့စစ်ပွဲတွေနဲ့မငြိမ်းချမ်းသေးပါဘူးလို့ဘသူတွေကပြောလိုက်လဲဆိုတာကိုလည်းနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်။ဒီနောက်မှာတော့အပိုက်ဆံကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုရစင်းတော့ထိတ်တန်းရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုသားညုံဦးတို့ကအကြေညာပေးကြပါအောင်ရှင
်။ရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့25ချိန်မြောက်ထိပ်သီးအစည်းအဝေးဖွင့်ပွဲကိုဒီကနေ့နေပြည်တော်မှာစတင်ကျင်းပပြီးတော့ဒီထိပ်သီးအစည်းအဝေးပွဲမှာပြောဆိုဆွေးနွေးရမယ့်နိုင်ငံတွေအားလုံးနဲ့သက်ဆိုင်နေတဲ့အရေးကြီးတဲ့ကိစ္စရပ်တွေရှိပါတယ်လို့အစည်းအဝေးအင်ရှင်မြန်မာသမ္မတဦးသိန်းစိန်ကပြောပါတယ
်။နေစားဖြတ်ကျော်ကိစ္စများဖြစ်တဲ့ရာသီဥတုပြောင်းလဲမှုတဘာဝေးစီမံခန့်ခွဲမှုစာနယ်ရိက္ခာစွန့်ရင်တဲ့ရေပူလုံမှုကုသရောဂါကာကွယ်တောက်စီအကြံဖတ်မှုအဆုံးရောက်မှုနှိမ်နင်းတရင်ချက်လုံးကြုံရေးမူရစေဝါနဲ့လူမောင်းခမှုစတဲ့ကိစ္စတွေကိုကင်တွယ်ဖြေရှင်းနိုင်မှုစွန့်ရင်မြင့်တင်သွားဖို့လိုအပ်ပါတယ
်ထိပ်သီးစည်းဝေးမတိုင်ခင်ကတည်းကပေါက်ကြားပြီးထွက်ထားတဲ့စည်းဝေးအဆုံးသက်ကြေညာချက်အထက်မှာတော့တောင်တရုတ်ပင်လယ်ပြင်မှာလိုင်းနာရမယ့်ကျင့်ထုံးတွေသတ်မှတ်ရေးနဲ့ပတ်သက်ပြီးတိုးတက်မှုရှိနေပြီဆိုတာကိုဖော်ပြထားပါတယ်။ဒါ့အပြင်တရုတ်နဲ့အာဆီယံနိုင်ငံတချို့အခြားမှာဖြစ်နေတဲ့ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာငြင်းပွားနေတာကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့လည်းတိုက်တွန်းထားပါတယ်။တောင်တရုတ်ပင်လယ်ရေးဟာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအားလုံးအတွက်မဟာဗျူဟာမြောက်ရေးပါတဲ့ကိစ္စဖြစ်တာကြောင့်အခုအစည်းအဝေးမှာအများဆုံးပြောဆိုဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်ပေမဲ့လို့အရေးပါတဲ့သဘောတူညီချက်တစ်ခုခုရဖို့ကတော့မျှော်လင့်မထားကြပါဘူး။အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်မဲ့တခြားကမ္ဘာခေါင်းဆောင်တွေလည်းမြန်မာနိုင်ငံမှာရောက်နေကြပြီဖြစ်ပြီးတော့ဒီထက်ကမှအိန္ဒိယဝန်ကြီးချုပ်နေန္ဒရာမိုဒီနဲ့အာဆီယံခေါင်းဆောင်တွေအကြားပထမဆုံးအစည်းအဝေးကိုတော့ဒီကနေ့မှပဲကျင်းပပါရရှင်။
အာရှဒေသမှာအဓိကအရေးကြီးဖြစ်နေတဲ့အကြောင်းအရာ၃ရပ်ထဲမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုဟာလည်းတစ်ချက်ပါဝင်တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကပြောလိုက်ပါတယ်။လာမယ့်နှစ်အတွင်းကျင်းပမယ့်မြန်မာရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အနာဂတ်အတွက်အလွန်တရာအရေးကြီးတယ်လို့ဆိုပြီးတော့လည်းဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာဒီမစ္စတာဘန်ကီမွန်ကပြောဆိုသွားပါတယ်။မြန်မာနိုင်ငံတွင်ရိုဟင်ဂျာလူနည်းစုတွေကိုနိုင်ငံသားစစ်စီရေးလုပ်နေတဲ့နေရာမှာမြန်မာနိုင်ငံရဲ့ဥပဒေအတိုင်းဆောင်ရွက်တာအပြင်နိုင်ငံတကာစံချိန်စံညွှန်းနဲ့လည်းညီဖို့လိုတယ်ဆိုပြီးတော့လည်းမစ္စတာဘန်ကီမွန်ကထောက်ပြသွားပါတယ်။အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံဆက်ဆက်အခြားအစည်းအဝေးတွေတက်ရောက်ဖို့အတွက်မစ္စတာဘန်ကီမွန်နဲ့အတူကမ္ဘာခေါင်းဆောင်တွေအတော်များများမြန်မာနိုင်ငံကိုရောက်ရှိနေရမှာအမေရိကန်သမ္မတဘရက်အိုဘားမားဟာဆိုရင်လည်းဒီကနေ့ညပိုင်းမှာပဲနေပြည်တော်ကိုရောက်လာခဲ့ပါတယ်။သမ္မတဥပမာရဲ့အခုခီးစဉ်တွင်မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ကြုံတွေ့နေရတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်နောက်ရခိုင်ပြည်နယ်အခြေအနေနဲ့လူမျိုးစုပြည်ပခအခြေအနေကဏ္ဍ၃ရပ်ကိုအာရုံစိုက်ပြီးတော့ဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်ဆူရဆင်မတာဝန်ရှိသူတွေကပြောထားပါတယ်။သမ္မတဥသိန်းစိန်နဲ့လည်းမစ္စတာဥပမာတီးခြားတွေ့ဆုံမှာဖြစ်တယ်လို့ပဲနိုမာ၁၄ရက်နေ့တောက်ကြနေမှာတော့ဒီရန်ကုန်မြို့မှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပြီးတော့ဒီနောက်ဒီအရှိတောင်အာရှလူငယ်ခေါင်းဆောင်များအစီအစဉ်အရဆွေးနွေးဖြေကြားဖို့လည်းရှိနေပါတယ်ခင်ဗျာ။
အမေရိကန်နဲ့တရုတ်ထိပ်တန်းခေါင်းဆောင်တွေပုံထုနေကဘေကျင်းမြို့မှာတွေ့ဆုံစဉ်အတွင်းဖန်လုံအင်တန်းခွေလျှော့ချရေးအစီအစဉ်တစ်ရက်ချမှတ်နိုင်ခဲ့တဲ့အကြောင်းတရုတ်နဲ့အမေရိကန်တို့ကကြေညာပါဗျ။ရာသီဥတုဖောက်ပြန်မှုတွေကိုတိုက်ဖျက်ရေးကမ္ဘာလုံးဆိုင်ရာအာထုတ်ကြိုးပမ်းမှုတွေအတွက်အခုသဘောတူညီချက်ကအဓိကအခန်းကဏ္ဍကနေထောက်ကူပေးနိုင်မှာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာကမ္ဘာပေါ်မှာကာဗွန်ဒိုင်အောက်ဆိုက်တန်းခွေအများဆုံးထုတ်လွှတ်တဲ့နိုင်ငံတွေထဲမှာပါဝင်ပါတယ်။ အမေရိကန်ပြည်ထောင်စုအနေနဲ့2025ခုနှစ်မှာကာဗွန်နိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုကို26ကနေ28ရာခိုင်နှုန်းအထိလျှော့ချဖို့သဘောတူထားတဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ဒါဟာလက်ရှိ၄ဒုညဉ့်ဉန်းမှုလျှော့ချထားတဲ့နှုန်းထက်နှစ်ဆတိုးမြင့်လိုက်တာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ကလည်း2030ခုနှစ်ရည်မှန်းချက်ထားပြီးကာဗွန်နိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုကိုလျှော့ချသွားမယ်လို့ကြေညာထားပါတယ်။တရုတ်နိုင်ငံဟာကမ္ဘာပေါ်မှာ၄ဒုညဉ့်ဉန်းမှုအဆိုးအဝါဆုံးဖြစ်ပြီးတော့ကာဗွန်နိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုဟာလည်းဆက်ပြီးတော့တိုးလာနေတာဖြစ်ပါတယ်။ရှင်းလာတဲ့ပြည်သူနိုင်ငံမှာပြန်လည်စတင်မဲ့ကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုဆွေးနွေးပွဲနဲ့ရှင်းနှစ်ပြင်သစ်နိုင်ငံမှာကျင်းပမဲ့ဆွေးနွေးပွဲတွေအတွက်အခုဒီသဘောတူညီမှုကတိုးတက်မှုတွေအားကောင်းလာအောင်လှုံ့ဆော်ပေးရကြတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကနယူးယောက်တိုင်းသတင်းစာသုံးသပ်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။အမေရိကန်နဲ့တရုတ်အကြားအခုသဘောတူညီချက်ဟာနှစ်နိုင်ငံအကြားကြီးမားတဲ့သမိုင်းဝင်သဘောတူညီချက်တည်းရဲ့ဖြစ်တယ်လို့ဆိုပြီးဒီနှစ်နိုင်ငံအနေနဲ့အတူလက်တွဲလှုံ့ဆော်ရင်ဘာမှမဆိုဖြစ်နိုင်တဲ့ဆိုတာကိုပြသနေတာလို့အမေရိကန်သမ္မတဘရက်အိုဘားမားကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားပါတယ်ရှင်။
ယူကရိန်းနိုင်ငံရှေ့ပိုင်းမှာရုရှားလူလာတဲ့ခုတ်ထွက်ရေးသမားတွေကနောက်ထပ်ထိုးစစ်တွေဆင်နွှဲလာနိုင်တာကြောင့်မလို့ကြိုတင်ပြင်ဆင်တဲ့အနေနဲ့ယူကရိန်းစစ်တပ်ကိုပြန်လည်ဖြန့်ကျက်နေရာယူထားတယ်လို့ယူကရိန်းကာကွယ်ဝင်ကြီးစတီဖန်ပိုတူရက်ကပြောလိုက်ပါတယ်။တပုံဖွဲ့တွေဟာတိုက်ရင်အားဖြည့်တင်းနေတယ်လို့ဆိုပြီးတော့သူ့ရဲ့အဓိကအလုပ်ကစစ်ရေးအတွက်ပြင်ဆင်မှုဖြစ်တယ်လို့မစ္စတာပိုတူရက်ကဒီကနေ့အစိုးရစီဝေးတစ်ခုမှာပြောဆိုသွားတာပါ။ယူကရိန်းဆူရနဲ့ခွထွေသဘုံတွေကြားအပြစ်ခတ်ရစဲရေးသဘောတူညီချက်တည်းရဲ့စက်တင်ဘာလ9ရက်နေ့တုန်းကရယူထားတဲ့တိုင်အောင်သိပ်မကြခင်တုန်းကတိုင်းပြည်ရဲ့ရှေ့ဘက်မှာတိုက်ပွဲတွေကပြင်းထန်နေခဲ့ပါတယ်။ပြီးခဲ့တဲ့2ရက်အတွင်းမှာတန့်ကားတွေလက်နက်ကြီးတွေနဲ့တိုက်ခိုက်ရေးတပ်ဖွဲ့တွေအပါအဝင်ရုရှားစစ်ကြောင်းတွေအရှိယူကရိန်းဒေသတွေကိုဝင်ရောက်နေတာတွေ့ရတယ်လို့ NATO မဟာမိတ်တပ်ဖွဲ့ကပြောပါတယ်။ခွထွေသဘောတွေကိုကူညီနေတဲ့ရုရှားတပ်သား250ကနေ300ထက်မနည်းအရှိယူကရိန်းထဲမှာရှိနေတော့မယ်လို့ American Leader ဗိုလ်ချုပ်ကြီး Philip Bredlov ကအင်္ဂါနေ့ကပြောပါတယ်ယူကရိန်းနဲ့ဆက်ရုရှားမှာလည်းရုရှားတပ်ရင်းရှေ့ရင်ဖြန့်ကျက်ချထားပြီးတော့ရုရှားနိုင်ငံဟာနျူကလ িয়ার လက်နက်သုံးနိုင်တဲ့တပ်ဖွဲ့တွေကိုခရိုင်းမီးယားဒေသတွေကိုရွှေ့ပြောင်းနေရချထားနေတယ်လို့လည်းပြောပါတယ်ရုရှားကတော့သူ့အနေနဲ့ယူကရိန်းကိစ္စမှာစီးအရာပေါဝင်ပတ်သက်မှုမရှိဘူးဆိုပြီးတော့ညှဉ်းဆဲထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့ပေါ်ထူးနီးညနိုင်ငံကသတင်းတွေကိုဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။အရှေ့ဂျေရုဆလင်မှာဖြစ်နေတဲ့တင်းမာမှုအပါအဝင်စီးရီးယားနဲ့ယူရက်မှာ IS စစ်သွေးကြွားတွေကိုတိုက်နေရတဲ့အခြေအနေတွေကိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့မှပဲဂျော်ဒန်နိုင်ငံကိုခီးထွက်ခွာသွားပြီးဖြစ်ပါတယ်။ဝန်ကြီးဂျွန်ကယ်ရီရဲ့ခီးစဉ်အတွင်းမှာဂျော်ဒန်ဘုရင်အဗ်ဒူလာနဲ့တွေ့ဆုံမှာဖြစ်ပါတယ်။သူနိုင်ငံခြားရေးဝန်ကြီးဖြစ်လာချိန်ကတည်းကဆိုရင်မစ္စတာကယ်ရီဟာဂျော်ဒန်နိုင်ငံကို10ကြိမ်ထက်မနည်းသွားရောက်ခဲ့ပြီးပါပြီ။ဒီခီးစဉ်အတွင်းမှာ Israel Palestine ညီညွတ်ရေးဖြစ်စဉ်ကိုဆွေးနွေးဖို့ကဝန်ကြီးကယ်ရီရဲ့ဦးစားပေးလုပ်ငန်းဖြစ်ပါတယ်။လွန်ခဲ့တဲ့တနှစ်တုန်းကလည်းဝန်ကြီးကယ်ရီဟာ Israel Palestine နှစ်ဖက်ဒီနှစ်နိုင်ငံနှစ်ဖက်အကြားဆက်ဆက်ညီနိုင်ရေးအသစ်တွေဂျားဝင်ဆောင်ရွက်ပေးခဲ့ပေမဲ့လို့2014ခုနှစ်ဧပြီလထဲမှာနှစ်ဖက်ဆွေးနွေးမှုတွေအဆုံးသတ်ခဲ့တာပါ။ဘာသာရေးအထိမ့်မဲ့နေရာတစ်ခုဖြစ်တဲ့အရှေ့ဂျေရုဆလင်မှာဒီဇူလိုင်လနဲ့ဩဂတ်စ်လတွေအတွင်းရက်90ကြာစစ်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဝန်ကြီးကယ်ရီဟာဂျော်ဒန်ခီးစဉ်ပြည်ရင်တော့ဒီတောက်ကြနေ့မှာအာရဗ်စော်ဘွားများပြည်ထောင်စု UAE ကိုလည်းခီးဆက်မှာဖြစ်ပါတယ်။အဲ့မှာလုံခြုံရေးနဲ့ညီညွတ်ရေးကိစ္စတွေကိုဆွေးနွေးဖို့ရှိပါတယ်ရှင်
။ဆီးရီးယားနိုင်ငံအတွင်းမှာအမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုကြောင့်မလို့အနည်းဆုံးလူ160သေဆုံးခဲ့ရပြီလို့ဆီးရီးယားလူခွင့်လှူရှားသူတွေကပြောဆိုပြီးတော့သေဆုံးသူအများစုကတော့ IS စစ်သွေးကြော်တွေဖြစ်တယ်လို့ဆိုပါတယ်။တကယ်လက်တွေ့မှာတည်ဆုံးသူရေအတွက်ဟာခမန်းထားတာတဲ့ပိုများနိုင်တယ်လို့ဗြိတိန်ခြေစိုက်တဲ့ Syria လူခွင့်ရေးစောင့်ကြည့်ဖွဲ့ကပြောနေပါတယ်။တည်ဆုံးသူတွေထဲမှာအနည်းဆုံးအရသား90တော့ပါဝင်လိမ့်မယ်လို့ဆိုပါတယ်။အမေရိကန်ရဲ့မဟာမိတ်တပ်ဖွဲ့တွေဟာပြီးခဲ့တဲ့ September လကစပြီးတော့ IS စစ်သွေးကြော်တွေကိုပြင်မှတ်ထားတိုက်ခိုက်လာခဲ့တာပါ။အဲဒီနောက်ပိုင်းအီရတ်နိုင်ငံအနောက်ချမ်းနဲ့မြောက်ပိုင်းဒေသတွေကိုအဓိကထားပြီးတော့ဒီနေရာအများပြားသိမ်းပိုက်နေတဲ့ IS စစ်သွေးကြော်တွေကိုပါလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်ခဲ့ပါတယ်။အမေရိကန်တာဝန်ရှိသူတွေရဲ့စီရင်ထုတ်ပြန်ချက်အရမဟာမိတ်တပ်ဖွဲ့ရဲ့ဆီးရီးယားနိုင်ငံတွင်လေကြောင်းတက်ခိုက်မှုအကြိမ်350ရှိပြီးတော့အီရတ်နိုင်ငံထဲမှာတော့အကြိမ်450လောက်ရှိတယ်လို့ဆိုပါတယ်။ဒီတက်ခိုက်မှုတွေဟာအယ်ကိုင်ဒါအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတဲ့ညူစရာတပ်ဦးကိုပစ်မှတ်ပြီးတော့ထားခဲ့တာပါ။အဲဒီတက်ခိုက်မှုတွေမှာညူစရာတပ်ဦးတပ်ဖွဲ့ဝင်စစ်သွေးကြောအဖွဲ့ဝင်68ဦးသေဆုံးခဲ့တယ်လို့ဆီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံရဲ့ဒီနေ့ဘိန်းဆိုင်ပြိုထုတ်လုပ်မှုဟာအရင်တွေကထက်ပိုပြီးကျိုးလာခဲ့တယ်လို့ကုလသမဂ္ဂကပြောပါရယ်ကုလသမဂ္ဂရဲ့မူရစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနကထုတ်ပြန်တဲ့အစင်ကစားတက်မှာအာဖဂန်နိုင်ငံရဲ့ဘိန်းဆိုင်ပြိုထုတ်လုပ်မှုဟာပြီးခဲ့တဲ့နှစ်ကထက်18ရာခိုင်နှုန်းတန်ချိန်အဖြစ် 6,400 လောက်တိုးလာခဲ့တယ်လို့ဖော်ပြထားပါရယ်ဒီနေ့အတွင်းဘိန်းဆိုင်ပြိုမြေဧရိယာစုစုပေါင်း900ရာခိုင်နှုန်းဧကအဖြစ် 953 ဧကလောက်အထိကိုတိုးချဲ့ဆိုက်ပြိုလာခဲ့တာဖြစ်တယ်လို့ဆိုပါရယ်ကမ္ဘာပေါ်ကဘိန်းဆိုင်ပြိုထုတ်လုပ်မှုစုစုပေါင်းရဲ့80ရာခိုင်နှုန်းကိုအာဖဂန်နစ္စတန်နိုင်ငံမှာစိုက်ပျိုးတာဖြစ်ပြီးတော့ဒီလိုဘိန်းတွေကိုတရားမဝင်ကုန်သွယ်မှုကနေပြီးတော့ရလာတဲ့အကျိုးမြတ်တွေကနေတာလီဘန်သဘုံတွေအတွက်ရန်ပုံငွေရှာပေးနေတာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့အာဖဂန်နိုင်ငံတဲကိုစပြီးဝင်တိုက်ခဲ့တဲ့2000ခုနှစ်ကစလို့အာဖဂန်နိုင်ငံအတွင်းမူရစေဝါကုန်သွယ်မှုနှိမ်နင်းရေးလုပ်ငန်းတွေအတွက်ဒေါ်လာ38,803ဆွဲလှုပ်ဆောင်နေပါတယ်ရှင်။
မာလီနိုင်ငံမှာအီဘိုလာရောဂါကူးစက်ခံရတဲ့သူနာပြုတဦးသေဆုံးသွားတယ်လို့မာလီအစိုးရအရာရှိတွေကပြောပါတယ်။အင်္ဂါနေ့နောက်ပိုင်းကသေဆုံးခဲ့တာဖြစ်ပြီးတော့ဒါဟာမာလီမှာအီဘိုလာကြောင့်သေဆုံးသူဖြစ်အတည်ပြုထားတဲ့ဒုတိယမြောက်တဦးဖြစ်ပါတယ်။ပထမတဦးကတော့ပြီးခဲ့တဲ့လတုန်းကသေဆုံးခဲ့တဲ့အသက်2နှစ်အရွယ်မိန်းကလေးတဦးဖြစ်ပါတယ်။သေဆုံးသူသူနာပြုဟာမာလီနိုင်ငံရဲ့မြို့တော်ဘာမကိုကစီကန်တစ်ခုမှာလှုပ်လှုပ်ခဲ့သူဖြစ်ပြီးတော့ဒီစီကန်ဟာတိကျခွဲထားပြီးတော့စောင့်ကြည့်နေတဲ့စီကန်ဖြစ်တယ်လို့မာလီကျန်းမာရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။အီဘိုလာရောဂါကူးစက်ခံရပြီးတော့သေဆုံးသွားတယ်လို့ယူဆတဲ့မြို့သားတဦးကိုဒီသူနာပြုကကုသပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မာလီနိုင်ငံဟာပြီးခဲ့တဲ့နှစ်ကစပြီးတော့အီဘိုလာရောဂါစတင်ဖြစ်ပွားနေခဲ့တဲ့ဂီနီနိုင်ငံနဲ့နေချင်းဆက်နေတဲ့နိုင်ငံလေးဖြစ်ပါတယ်။ဂီနီ၊လိုင်ဘေးရီးယားနဲ့ဆီရီလီယွန်နိုင်ငံတွေမှာအီဘိုလာကြောင့်လူပေါင်း9,000လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ
။ဥရောပအာကာသယာဉ်ကနေဆင်းလွတ်လိုက်တဲ့ယာဉ်ငယ်တစ်စင်းကကမ္ဘာနဲ့အလံဝေးတဲ့ကြယ်တံခွန်တစ်ခုပေါ်မှာဆင်းသက်နိုင်ဖို့ကြိုးစားနေပါတယ်။အအောင်မြင်မြင်ဆင်းသက်နိုင်ပြီးသမိုင်းတွင်နိုင်လိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်ထားကြပါတယ်။ဖီလီလို့နာမည်ပေးထားတဲ့ဒီယင်ငယ်ကိုရူဆာတာအာဂတယင်ကနေလွတ်တင်တာဖြစ်ပြီးတော့ကျယ်တဂွန်စီအရောက်သွားမဲ့9နာရီကြာခရီးအစဖြစ်တယ်လို့ဥရောပအာဂတအေဂျင်စီကပြောပါတယ်။ကမ္ဘာပြည်ကြီးကနေမိုင်သန်းပေါင်း4,000နီးပါးအကွာမှာရှိတဲ့ 67P Churyumov Jira Simanko ကျယ်တဂွန်ကိုဩဂတ်စ်လကလေးကစပြီးတော့ဒီရူဆာတာအာဂတယင်ကလက်ပတ်နေတာဖြစ်ပါတယ်။ရူဆာရာယင်ဟာအဲ့ဒီကျဲတကွန်စီကိုရောက်ဖို့အတွက်ဆယ်နှစ်ကြာခီးနေကြရတာဖြစ်ပါတယ်။ဒီအာကာသယင်ကိုအာကာသထဲပြန်ကန်ထွက်မသွားအောင်ထိန်းထားရမယ့်ကိရိယာမှာပြဿနာတက်နေတာကြောင့်အာကာသယင်ဟာကျဲတကွန်ရဲ့မျက်နှာပြင်ပေါ်ကိုဆင်းဖို့အတွက်သူ့ရဲ့ဂျိတ်ကိုပဲကြောက်စုလို့အသုံးပြုပြီးတော့ဆင်းရမှာဖြစ်ပါတယ်။အန္တရာယ်များတဲ့လုပ်ငန်းဖြစ်ပေမဲ့တကယ်လို့အောင်အောင်မြင်မြင်စစ်တပ်နိုင်မယ်ဆိုရင်တော့ဒါဟာကျဲတကွန်ပေါ်မှာအာကာသယင်ပထမဆုံးအကြိမ်စစ်တပ်တာဖြစ်ပြီးတော့နေရောင်ခြည်စနစ်ဘယ်လိုအစပြုသလဲဆိုတာကိုသိပ္ပံပညာရှင်တွေလေ့လာစူးစမ်းနိုင်တော့မှာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA. ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုသားညုံဦးတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုနှาศင်ကြရအောင်ပါ။အာဆီယံအတိုင်းဝန်ထူထောင်ရေးမှာ80ရာခိုင်နှုန်းလောက်အကောင့်ထည့်ဖို့နိုင်မှာဖြစ်ပေမဲ့2015ခုနှစ်အလွန်မှာတော့တဘာဝဘေးဒဏ်ကမ္ဘာစီးပွားရေးမရေရာမှုအီဘိုလာလိုကူးစက်ရောဂါတွေနဲ့အစွန်းရောက်အကျန်းဖက်မှုတွေစတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ကြော်လွှားရအောင်မှာဖြစ်တယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌမြန်မာသမရဦးသိန်းစိန်ကပြောဆိုလိုက်ပါတယ်။အာဆီယံနိုင်ငံတွေကြားဖွံ့ဖြိုးမှုနဲ့ဆင်းရဲမွတ်တေမှုရောပါရေးတဟဇာတာမျှတအောင်ကြိုးစားကြပါရန်လဲသမရဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။အာဆီယံထိပ်သီးအစည်းအဝေးပထမနေ့အကြောင်းကိုယ်တိုင်သတင်းယူနေတဲ့ဒေါခင်ဆိုဝင်းကပြောပြပေးပါဦးရှင်။
25ချိန်မြောက်အာဆီယံထိပ်သီးညီလာခံကြီးကိုအင်ရှင်ဖြစ်လက်ခံကျင်းပပေးနေတဲ့မြန်မာသမ္မတဦးသိန်းစင်က2015ခုနှစ်အလွန်မှာအာဆီယံသီးညီအနေနဲ့ရင်ဆိုင်ရမယ်စိန်ခေါ်ကိစ္စမှုတွေနဲ့ပတ်သက်ပြီးသူ့ရဲ့အဖွဲ့အစည်းကမှပြောဆိုသွားပါတယ်ရှင်
။အာဆီယံအနေနဲ့အာဆီယံအတိုင်းအဝန်း300ရဲ့လမ်းမြောင်မြေပုံများကိုအခေါင်တည်ဖော်နေတဲ့လုပ်ငန်းရာများဟာလည်း80ရာခိုင်နှုန်းမြန်ပြည့်စုံနေပြီမလဲ။ကြာရှိနေသေးတဲ့20ရာခိုင်နှုန်းအခေါင်တည်ဖော်ရေးဟာအဓိကစင်ခုံမှုတရားဖြစ်သလို2015ခုနှစ်လွန်ကာလမှာပေါ်ထွက်လာမဲ့အာဆီယံအသံဝိုင်းနဲ့ရင်ဆိုင်ကြိုတွေ့ရမဲ့ကိစ္စတွေကလည်းစင်ခုံမှုများအဖြစ်ရှိနေမှာဖြစ်ပါတယ်အာဆီယံနိုင်ငံတွေပေါ်တက်ရောက်တဲ့သဘောအဘေးအန္တရာယ်များနဲ့ပြင်ပကြရအချို့ဖြစ်တဲ့ကမ္ဘာစီးပွားရေးမေးရမှုတွေဖြင့်အီဘိုလာရောဂါကဲ့သို့သောကူးစက်ရောဂါများနဲ့အကြမ်းဖက်နဲ့အစွန်းရောက်ဝါရအဆရှိတဲ့စင်ခုံမှုတွေကိုလည်းရင်ဆိုင်ကြော်လာကြရမှာဖြစ်ပါတယ်
2015ခုနှစ်ဒီဇင်ဘာလမှာမြှုပ်မှန်းထားတဲ့အာဆီယံလူပေါင်းအတိုက်ဝိုင်းထူထောင်ရေးအခြေအနေပေါ်မှာတော့သမရဦးသိန်းစင်ကအခုလိုသုံးသပ်လိုက်ပါတယ်
။အာဆီယံရဲ့စီးလုံးညီညွတ်မှုကိုထိန်းသိမ်းပြီးရင်ဆိုင်လာတဲ့စိန်ခေါ်မှုတွေကိုစီးလုံးညီညွတ်စွာတွန်းလှန်နိုင်တဲ့စွမ်းရည်ကိုဆက်ဆက်မပြထူထောင်ရန်လိုအပ်တယ်ဆိုတာကလည်းအနည်းနဲ့ပြောကြားလိုပါတယ်။ဒါကြောင့်အာဆီယံအနေနဲ့အောင်မြင်တိုးရမှုတွေရရှိခဲ့ပေမဲ့ ဒီအောင်မြင်မှုများပေါ်ရောက်ရဲမနေသေးပါဘူး2015ခုနှစ်မှာအာဆီယံအတိုင်းဝိုင်းပေါ်ထွန်းလာခြင်းဟာအာဆီယံအတွက်အဆင့်တစ်တခုကိုတက်လှမ်းလိုက်တာဖြစ်ပြီးပုံမစည်းလုံးညီစစွာပေါင်းစည်းအဖွဲ့အစည်းရဲ့လက်ပတ်မှုပုံမထွက်ရောက်မှုရှိစေပူးပေါင်းညီနိုင်မှုပုံမအကောင်းစေပုံမတက်လုံကောင်းပြီးရှင်ပြိုင်နိုင်စွာမြင့်တဲ့အတိုင်းဝိုင်းတရားအနေနဲ့ဆက်လက်တည်ရှိနိုင်ဖို့ဆက်လက်ကြိုးပမ်းအထောက်ကြရမှာဖြစ်ပါတယ်
အာဆီယံစီးပွားရေးအတိုက်အဝိုင်းထူထောင်ရေးမှာအဟံတားဖြစ်လာနိုင်တဲ့အာဆီယံနိုင်ငံတွေကြားဖွံ့ဖြိုးမှုနဲ့စည်ရဲမွဲတည်မှုလျှော့ချရေးချိန်ငွေရှာညှိမှုအတွေ့လှုပ်တင်တယ်လို့လဲသမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။ဒိန်းစာမြန်မာတန်တမန်တဦးဖြစ်သူဦးသက်ဝင်းကတော့အာဆီယံနိုင်ငံတွေကြားမြန်မာနိုင်ငံရဲ့စိန်ခေါ်အကဲဆတ်မှုတွေနဲ့အတူလူငယ်တွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့အခုလိုမှတ်ချက်ပေးပါတယ်
။ကျွန်တော်ပြည်သူလူထုကြည့်မယ်ဆိုရင်အခု Voice of America လဲမြန်မာပါ။ဘာတွေ့လဲဆိုတော့ကျွန်တော်ပြည်သူလူထုကရက်လို့မရတော့ဘူးတကယ်ကိုသွားကြည့်နေကြတယ် especially ဘောနော် emerging economy ကြီးကိုလိုက်မိနိုင်မိဖို့အတွက်ကြိုးစားနေတယ်ကလေးတွေပဲလူငယ်လေးတွေပဲအဲ့ဒီလူငယ်လေးတွေကတော့ဒီ challenges ကြီးကိုသူတို့ကျွန်တော်ထင်တယ်သူတို့တွေလောက်တော့ကြာနိုင်မယ်လို့သူတို့တွေကြိုးစားပြီးဟိုဥပမာပါပဲသူတို့တွေမပါလို့လည်းမရပါဘူးဘာလို့လဲဆိုတော့ကလေးတွေကအခုတက်တဆကလေးတွေကသူတို့တွေသာလုပ်သွားမယ်လို့ကျွန်တော်တို့ကအဲ့လိုမြင်နေတယ်
။အာဆီယံနိုင်ငံညာရေးဝန်ကြီးတွေကတော့မနေ့ကအစည်းအဝေးမှာ ACMB လို့ခေါ်တဲ့အာဆီယံဆက်သွယ်ရေးပင်မအစည်းအဝေးတစ်ရက်ကိုမူပေါင်းတွေချမှတ်နိုင်ခဲ့တဲ့အကြောင်းအခွင့်အလမ်းတွေအားလုံးအာဆီယံပြည်သူတွေကြားတာဝန်ကြီးမြခံစားနိုင်ရေးကိုရည်ရွယ်တယ်လို့အာဆီယံရဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်။
ထိုကင်ဆိုဝင်နေပြည်တော်ကနေသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။တဆက်ထဲမှာပဲကုလအကြီးအကဲရဲ့မြမအရေးပြောဆိုချက်တွေကိုနားဆင်ကြရအောင်ပါ။အာရှဒေသတွင်အရေးတကြီးကင်တွယ်ရမယ့်ကိစ္စတွေထဲမှာမြမဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာတစ်ချက်အပါအဝင်ဖြစ်တယ်လို့အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကနေပြည်တော်မှာဒီကနေ့ပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းမွတ်စလင်လူနည်းစုတွေကိစ္စမှာနိုင်ငံတကာဆန်နှုံးနေတဲ့အညီကင်တွယ်ဆောင်ရွက်ဖို့မစ္စတာဖန်ကင်မွန်ကတိုက်တွန်းသွားပါတယ်။သူ့ရဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်ကကောက်နှုတ်တင်ပြထားပါတယ်ရှင်
။လက်ရှိမြန်မာအစိုးရကလှုပ်ဆောင်နေတဲ့မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုဟာအဆုံးအဖြတ်ပေးရမယ့်အချိန်ကိုရောက်နေပြီလို့နေပြည်တော်မှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံအဖွဲ့နဲ့ဒီကနေ့မှာကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကင်မွန်ကပြောကြားလိုက်ပါတယ
်။ Showing Myanmar.The process of democratization is at a defining moment. An inclusive and transparent election next year will be crucial for the country's future.
ရှင်းနေ2015မှာကျင်းပမဲ့ရွေးကောက်ပွဲဟာအလုံးပါဝင်ခွင့်ရပြီးဝင်လင်းမြင့်သာမှုရှိဖို့လိုကြောင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအဆုံးဖြတ်ပေးနိုင်မဲ့အရေးပါလာတဲ့ရွေးကောက်ပွဲဖြစ်ကြောင်းမစ္စတာဘန်ကီမွန်းကပြောကြားသွားတာပါ။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းဟာဒီကနေ့မှာမြန်မာဒုသမရအပါအဝင်အစိုးရအစ်မြင့်အရာရှိတွေနဲ့တွေ့ဆုံဆွေးနွေးပြီးရခိုင်အရေးနဲ့ပတ်သက်လို့လည်းတိုက်တွန်းပြောကြားသွားပါတယ
် The government of Myanmar to implement an ambitious reform agenda. I also expressed my concern about the Rohingya population who face discrimination and violence.
မြန်မာအစိုးရအနေနဲ့ပြည်ပြင်ပြောင်းလဲရေးတွေကိုစိတ်အားထက်သန်စွာနဲ့ပြီးမြောက်အောင်လှုပ်ဆောင်စေခြင်းကြောင့်ရခိုင်ပြည်နယ်မှာခွဲခြားဆက်ဆံခံနေရတဲ့ရိုဟင်ဂျာတွေအကြမ်းဖက်မှုနဲ့ရင်ဆိုင်နေရတာကိုသူ့အနေနဲ့စိုးရိမ်ကြောင်းမစ္စတာဘန်ကီမွန်းကပြောသွားတာပါလူနည်းစုရိုဟင်ဂျာတွေကိုနိုင်ငံသားစီစီရေးလုပ်ငန်းစဉ်တွေမှာမြန်မာနိုင်ငံရဲ့ဥပဒေအတိုင်းဆောင်ရွက်နေတာမှန်ပေမဲ့နိုင်ငံတကာရဲ့စံချိန်အစံနှုံးတွေနဲ့အညီလှုပ်ဆောင်ဖို့လိုကြောင်းလဲမစ္စတာဘန်ကီမွန်းကဒုသမရနဲ့အဖွဲ့ကိုတိုက်တွန်းခဲ့ပါတယ်ရိုဟင်ဂျာလူနည်းစုတွေလူသားချင်းစာနာမှုအထောက်အကူတွေရရှိဖို့နဲ့အခြေခံကျတဲ့လူအခွင့်အရေးတွေကိုပေးဖို့မြန်မာကောင်းဆောင်တွေကိုသူကတိုက်တွန်းခဲ့တာပါမစ္စတာဘန်ကီမွန်းပြောတဲ့ရိုဟင်ဂျာဆိုသူတွေကိုမြန်မာအစိုးရကတော့တပတ်နိုင်ငံကဝင်လာတဲ့ဘင်္ဂလီတွေလို့သာတောက်လျှောက်သုံးနှုန်းလာခဲ့တာပါအခုဆိုရင်နိုင်ငံအတော်များများမှာတီးကန်နားလည်မှုတွေကြာဆင်းပြီးအစွန်းရောက်မှုတွေတိုးလာနေချိန်မှာမြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုလမ်းကြောင်းပေါ်မှာအောင်မြင်အောင်လုပ်ပြပြီးနိုင်ငံတကာရဲ့နားလည်မှုကိုပိုပြီးရယူဖို့လိုတယ်လို့မစ္စတာဘန်ကီမွန်းကပြောပါတယ်မစ္စတာဘန်ကီမွန်းဟာမနေ့ဖြန်မှာမြန်မာသမ္မတဦးသိန်းစိန်နဲ့တီးသန့်တွေ့ဆုံမှုရှိပါတယ်သူရဲ့ဒီကနေ့ပြောဆိုချက်တွေမှာအာရှဒေသတွင်အရေးတကြီးလှုပ်ဆောင်မှုလို့တဲ့အပြောင်းလဲသုံးခုရှိကြောင်းအဲ့ဒီထဲမှာအာရှရဲ့ပင်လယ်ပြင်တွင်ရေပိုင်တဲ့အငင်းပွားမှုကိုငြင်းငြင်းချင်းချင်းဖြေရှင်းကြဖို့အာဆီယံခေါင်းဆောင်တွေနဲ့အာရှခေါင်းဆောင်တွေကြားမှာတာဝန်ရှိတယ်လို့ထောက်ပြသွားပါတယ်။ဒ ဒါမှသာအနာဂတ်မှာနိုင်ငံတကာငြိမ်းချမ်းစွာအတူတူကရှင်တွဲနေထိုင်နိုင်လိမ့်မယ်လို့သူကဆိုပါတယ်။ဒါအပြင်ဒေသတွင်းတည်ငြိမ်အောင်ဒီမိုကရေစီရဲ့လူအခွင့်အရေးတွေကိုတိုးမြှင့်လှုပ်ဆောင်သွားကြဖို့ကိုလည်းမစ္စတာဘန်ကီဘွန်းကအလေးပေးပြောဆိုသွားပြီးကမ္ဘာမှာအကြောင်းလန့်ဘွေရာဖြစ်ပွားပြန့်နှံ့နေတဲ့အီဘိုလာရောဂါပြဿနာကိုလည်းပြောသွားပါတယ်။တခါရာသီဥတုပေါက်ပြန်ပြောင်းလဲနေတဲ့ကိစ္စကိုထိန်းနိုင်ဖို့ကာဗွန်နိုင်အောက်ဆိုက်တန်ဝေးလျှော့ချရေးကိစ္စမှာအမေရိကန်သမ္မတဥပမာနဲ့တရုတ်သမ္မတရှီကျင်းပင်တို့သဘောတူညီချက်ထုတ်ပြန်ခဲ့တာကိုလည်းသူကကြိုဆိုလိုက်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးခဲ့တာပါရှင်။အခုကတော့ចောင်းသားတို့ရဲ့အရေးပေါ်အစီအဝေးမှာဘာတွေဆွေးနွေးခဲ့ကြလဲဆိုတာကိုကြည့်ကြရအောင်ပါ။နိုင်ငံလုံးဆိုင်ရာចောင်းသားတို့ရဲ့အရေးပေါ်အစီအဝေးကိုရန်ကုန်မြို့မှာကျင်းပခဲ့ပြီးတိုင်းနယ်ပြည်နယ်အသီးသီးကတက်ရောက်လာကြတဲ့ចောင်းသားကိုယ်စားလှယ်တွေကလွှတ်တော်ကပြတ်ထန်းလိုက်တဲ့မြို့သားပညာရေးဥပဒေအပေါ်မှာလက်ခံနိုင်မှုမရှိတဲ့အချက်တွေကိုဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲကိုចောင်းသားတမကအဖွဲ့ဝင်တွေအပါအဝင်ចောင်းသားအင်အား900လောက်ကအာဏာပိုင်တွေပိတ်ပင်နေတဲ့ကြားကပဲဆွေးနွေးပွဲကိုလုပ်ခဲ့ကြတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာတနိုင်ငံလုံးကចောင်းသားတို့ကိုယ်စားလှယ်တွေတက်ရောက်တဲ့အရေးပေါ်အစည်းအဝေးမှာចောင်းသားတွေကအမျိုးသားပညာရေးဥပဒေပါအချက်လက်တွေဟာចောင်းသားတို့နဲ့ကိုက်ညီမှုမရှိတဲ့အချက်တွေကိုဆွေးနွေးခဲ့ကြတာပါ။အစည်းအဝေးပထမနေ့မှာတော့ចောင်းသားအင်အား900ခန့်ဟာသူတို့ရဲ့အခက်အခဲတွေကိုဖလှယ်ဆွေးနွေးမှုတွေလုပ်ခဲ့ကြပါတယ်။နိုင်ငံလုံးဆိုင်ရာចောင်းသားတို့အရေးပေါ်အစည်းအဝေးရဲ့ပထမနေ့ဆွေးနွေးချက်တွေနဲ့ပတ်သက်လို့အစည်းအဝေးပဲဖြစ်မြောက်ရေးလုပ်ငန်းအဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုရဲရင်ကျော်ကအခုလိုပြောပါတယ်။
ဟိုချုပ်ကံမှုစနစ်ကိုလုံးဝဟိုအပြစ်ပါနေတာကျောင်းမှာလည်းဆရာဆံမနေနဲ့တော့လည်းကောင်းကျောင်းအုပ်ချုပ်ရေးပိုင်းနေရတာအာနာကိုစီမံခန့်ခွဲမှုအပြည့်ဆုံးနေရတဲ့အပိုင်းရှိနေတဲ့အချိန်မှာဒီလိုကိုချုပ်ကံမှုပါတဲ့ဒီပညာရေးပြဋ္ဌာန်းမှုကခုလိုပဲလက်ရှိဆရာဆံမနေဒီကျွန်တော်တို့ကျောင်းအာနာပိုင်းနေရဲ့တောင်ရပုံမျိုးဟိုရှင်တန်သေးတဲ့ပုံတန်မျိုးတွေလည်းရှိတဲ့အချက်တွေကိုလည်းသူတို့ထောက်ပြတယ်။နောက်ကျောင်းဆရာဆံမရဲ့အခွင့်အရေးတွေကျောင်းသားတွေရဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဟိုကာကွယ်ဖို့အတွက်ဒီကျောင်းသားသမဂ္ဂတွေဆရာများတွေအသင်းအဖွဲ့တွေဖွဲ့စည်းခွင့်တွေကိုနောက်တားဆီးထားတဲ့အချက်တွေကိုထည့်သွင်းထားတာကိုလည်းသူတို့ထောက်ပြတယ်။ဟိုလွတ်လပ်စွာစီမံခန့်ခွဲဖို့ဆိုတာကိုပြောထားပြီးတော့ဒီမိုကရေစီအနှုံးနဲ့ပြည့်စုံအောင်ဆိုပြီးသူတို့ပြောထားပြီးတော့ပုံမှန်တစ်ခုမှကြတော့နိုင်ငံရေးဘာသာရေးနဲ့နိုင်ငံရေးဟိုဆက်နွယ်ပတ်သက်မှုမရှိရဆိုတဲ့ဒါမျိုးသိပြင်ထားတဲ့အချက်မျိုးကိုထောက်ပြတာတွေလည်းရှိတယ်။ဒီအတီးကတော့ကျွန်တော်တို့ဒီမှာနောက်ထပ်တိုးလာတဲ့အချက်တွေကတော့ဒီမတန်ဆန်းကျောင်းသားတွေနဲ့ပတ်သက်ပြီးတော့ဒန်းတူပညာသင်ခွင့်ရရှိဖို့ရယ်နောက်တိုင်းရင်းသားဒေသတွေမှာဝေးလံခေါင်းပြီးတဲ့နေရာတွေမှာဟိုတိုင်းရင်းသားစကားမတက်ဖဲနဲ့လာရောက်တင်ရတဲ့ဆရာမတွေနဲ့တိုင်းရင်းသားတွေနဲ့ဟိုအခက်အခဲပြဿနာတွေတင်ကြားရတဲ့အခါမှာတိုင်းရင်းသားတွေကဟိုနားလည်ဖို့ကြိုးစားရင်းနဲ့ပညာရေးတင်ကြားမှုကိုနောက်ကျနေခဲ့တဲ့အတွက်ဒီကံဘာသာစကားနဲ့သင်ယူခွင့်ရရှိဆိုင်ရာအချက်လက်တွေစတဲ့စင်ပေါ်မှာအဲ့ဒါတွေတော်တော်များများဟိုဒီမှာတက်ရောက်လာတဲ့တိုင်းရင်းသားတွေရောကျောင်းသားကျောင်းသူတွေရောဆက်သွင်းဆွေးနွေးကြရတယ်ဗျ
။ကျောင်းသားတွေအနေနဲ့ဒီအစည်းအဝေးကျင်းပနိုင်ဖို့အတွက်အဟန့်တားတွေလည်းကြုံခဲ့ရတာပါ။တနိုင်ငံလုံးကတက်ရောက်လာကြမဲ့ကျောင်းသားကိုယ်စားလှယ်900ခန့်နဲ့တခြားဖိတ်ကြားခံရတဲ့သူတွေအပါအဝင်အင်အား600ကျော် 900 နီးပါးအစည်းအဝေးပြုလုပ်မဲ့နေရာတိုင်းကိုဖိအားပေးမှုတွေကြုံရတာကြောင့်နောက်ဆုံးမှာနိုင်ရေးကူညီမှုအသင်းကကူညီပြီးနေရာထိုင်ခင်းစီစဉ်ပေးခဲ့တာလို့ဆိုပါရယ်ဟန်တားမှုတွေကိုကြုံခဲ့ရပြီးတဲ့နောက်မှာတော့အစည်းအဝေးရဲ့ပထမနေ့မှာအာဏာပိုင်တွေကကျောင်းသားတို့ရဲ့အရေးပေါ်အစည်းအဝေးကိုလာရောက်စောင့်ကြည့်မှုတွေရှိတယ်ဆိုပြီးကိုရဲရင်ကျော်ကဆက်ပြောပြပါရယ်
မယံကုန်မခါမမမျက်မြင်မြင်ကြောင်းမှာကျင်းပမယ်ဆိုတော့လည်းဒါမယံကုန်အနာပိုင်းကတာတယ်ဒီနာမှုကွန်ရေးစင်းမှာဆောင်ရွက်မယ်ဆိုတော့လည်းကျွန်တော်တို့ဒါ10ရက်နေ့ညနေ10ရက်နေ့နေ့လယ်တနားရပါတော့မနေ့ရက်ကလာပြီးတော့ရက်သက်ပေါ်ရနေပြီးတော့တာတယ်ဒါပေမဲ့ဒီဘက်ကနိုင်ဤကုညီမှုအသင်းကတာဝန်ရှိသူတွေကလည်းဒီဟာအကောင်းမွန်တဲ့လုပ်ရဖြစ်တဲ့အတွက်ကျွန်တော်တို့ဘက်ကနေပြီးတော့ရက်ခံပြီးတော့ဟိုကွန်ရေးဖြည့်ရှင်းပေးတယ်ဟိုဖွံ့ဖြိုးချက်ကိုလည်းသူတို့မတင်မဲနဲ့ဆောင်ရွက်သွားမယ်လို့သူတို့ကပြန်လဲတုံ့ပြန်ပေးလိုက်တဲ့အခါမှာဒီရက်သက်ပေါ်ရတော့စီစဉ်သူတွေရဲ့နာမည်စာရင်းတောင်းပြီးတော့ပြန်သွားတယ်ဒီနေ့ကျင်းပတဲ့အချိန်မှာတော့ဒါစာရဖတွေတို့ SC တွေကတော့ဒီမှာကျွန်တော်တို့ကျင်းပတဲ့ခန်းမနဲ့ပြောပါတော့နားနေဆောင်လာလဲကန့်နေတဲ့အခါမှာသူတို့ကဒါလာရောက်စောင့်ကြည့်တာသတင်းယူလာတော့ရှိရဲ့
နိုင်ငံလုံးဆိုင်ရာចောင်းသားတို့အစည်းအဝေးဟာအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ခဲ့တဲ့ဘကတများအဖွဲ့ချုပ်အပါအဝင်ចောင်းသားအဖွဲ့အစည်းတွေကဥဆောင်ကျင်းပကြတာဖြစ်ပါတယ်ဒီပညာရေးဥပဒေဟာចောင်းသားတွေရဲ့လိုလားချက်တွေနဲ့စန့်ကျင်နေတာကြောင့်ចောင်းသားတွေလိုလားတဲ့ဆန္ဒသဘောထားတွေကိုနှစ်ရက်ကြာပြုလုပ်မဲ့အရေးပေါ်အစည်းအဝေးပြီးမှထုတ်ပြန်သွားမှာဖြစ်ပါတယ်ရှင်
။ VOA သတင်းထောက်မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခင်ကြရတာဖြစ်ပါတယ်ရှင်။အခုပြောပြပေးမှာကတော့တိုင်းရင်းဒေသမငိမ့်ချက်တဲ့အခြေအနေကိုနိုင်ငံတကာကလစ်လျူရှုထားတယ်ဆိုပြီးတော့လူ့အခွင့်အရေးအဖွဲ့တွေကထောက်ပြကြတဲ့အကြောင်းပါ။မြန်မာနိုင်ငံတွင်းမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်နေတယ်ဆိုပေမဲ့
တိုင်းရင်းသားဒေသတွေမှာတော့စစ်ပွဲတွေနဲ့မငြိမ်းချမ်းသေးဘူးလို့တိုင်းရင်းသားလူခွင့်ရဲ့ဖွဲ့တွေကထောက်ပြကြပါတယ်။နိုင်ငံတကာအနေနဲ့လည်းပြည်ရင်းကနိုင်ငံရေးစီးပွားရေးအပြောင်းလဲကိုသာအာရုံစိုက်ပြီးတိုင်းရင်းသားဒေသအခြေအနေတွေကိုလစ်လျူရှုထားသလိုဖြစ်နေတယ်လို့လည်းဝေဖန်ကြပါတယ်။ထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာကျင့်ပါတဲ့မြန်မာတိုင်းရင်းသားလူခွင့်ရဲ့အဖွဲ့တချို့ရဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုချက်တွေကိုတော့ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါအစိုးရနဲ့တိုင်းရင်းသားလက်နက်ကင်တွေကြားငင်းချမ်းရေးဆွေးနွေးပွဲတွေရှေ့မဆက်နိုင်တဲ့အခြေအနေမှာပဲတိုင်းရင်းသားဒေသတွေမှာလူခွေရေးချိုးပေါမှုတွေနဲ့ငင်းချမ်းရေးမရှိသေးဘူးလို့ကချင်မျိုးရမီးအဖွဲ့ရှမ်းလူခွေရေးမန်တိုင်ကရင်လူခွေရေးဖွဲ့တို့ကနေထိုင်းနိုင်ငံစစ်မဲ့တပ်ကတို့မှာ Attack on Peace ဆိုတဲ့ခေါင်းစဉ်နဲ့သတင်းစာရှင်းလင်းပွဲတရဒီကနေ့ပြုလုပ်ခဲ့ပါတယ်မြန်မာနိုင်ငံမှာပြောင်းလဲမှုတွေအတော်အတန်ရှိနေပြီလို့ဆိုပေမဲ့လည်းတိုင်းဒေသတွေမှာငင်းချမ်းရေးကိမ့်မဲ့နေတယ်လို့ရှမ်းလူခွေရေးမန်တိုင်ဖွဲ့ကပြောရေးဆိုခွင့်ရှိသူမနန်းခွန်လက်ကအခုလိုပြောပါတယ
်တခြားဥမာ development project တွေပေါ့နော်တိုင်းရင်းသားနဲ့မြေတွေမှာအဲ့မျိုးဒီပဋိပက္ခကိုပို့ပြီးတော့မှတောက်အောင်စေမဲ့ဟာတွေကိုရက်တန်းကရက်ဖို့ကျမတို့စိုက်သွင်းနေတယ်ချမ်းပြည်ထဲမှာဆိုလို့ရှိရင်လည်းချမ်းပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းတွေမှာဆိုရင်စစ်ပွဲတွေလည်းဖြစ်နေတယ်ပြီးတော့မှလူခွင့်ရေးချိုးဖောက်တာတွေလည်းဖြစ်နေတယ်ပေါ့နော်ပြီးတော့မှဒီကချင်ဖက်မှာဆိုလို့ရှိရင်လည်းဒီအစိုးရနေပြီးတော့မှစစ်တပ်တွေတိုးပြီးတော့မှထပ်ပြီးတော့မှဖြည့်လာတဲ့ဒီငင်းချမ်းရေးလမ်းစဉ်ကိုဖော်ဆောင်နေတဲ့အတော်အတွင်းမှာပေါ့နော်ပြီးတော့မှဒီကရင်ထဲမှာလည်းဒီလိုမျိုးတိုက်ပွဲတွေပါတယ်ရောဖြစ်နေတယ်လူခွင့်ရေးချိုးဖောက်တာတွေရောပြီးတော့မှဒီဒုက္ခတွေတွေရောဒီလိုတွေလက်ရှိဖြစ်နေရပေါ့နော်ဒီ
အတန်သိပြောင်းလဲလာတဲ့မြန်မာနိုင်ငံရေးအခြေအနေတွေကြောင့်နိုင်ငံတကာတိုင်းဝန်းကနေလက်ရှိတိုင်းဒေသတွေကဖြစ်စဉ်တွေပေါ်လှစ်လျှစ်လာတဲ့အတွက်အခုလိုဖြစ်မှန်ကိုတင်ပြရတယ်လို့မှတ်နန်းခွန်လိတ်ကအခုလိုဆက်ပြောပါတယ
်နိုင်ငံတကာအတိုင်းဝိုင်းတွေရောဒီတချို့ပြည်သူလူထုတွေကနေပြောမှဒီအစိုးရကနေပြောမှဒီငင်းချမ်းရေးလမ်းစဉ်ကိုဖော်ဆောင်နေတယ်ပြောမှခုအောင်မြင်နေသလောက်ရှိပြီလို့တို့မြင်တယ်ပေါ့နော်နိုင်ငံတကာဆိုလို့ရှိရင်တို့ရဲ့ sanction တွေကိုလည်းတို့ရုပ်တချို့ဆိုလို့ရှိရင်ရုပ်သိမ်းလိုက်တယ်ပေါ့နော်တချို့နိုင်ငံတွေလည်းပြောမှတို့နဲ့ engagement ပေါ့နော်အစိုးရအချင်းချင်းတွေရော engagement တွေပုံများလာတယ်ပြောမှဒီနိုင်ငံတကာထောက်ပံ့မှုတွေကလည်းဒီနေပြီးတော့အစိုးရပေါ့နော်ဒီထပ်ကိုပဲသွားတာများတယ်တိုင်းရင်းသားနယ်မြေတွေမှာတကယ်ဖြစ်ပျက်နေတဲ့ဟာတွေကိုတို့လျှစ်လျူရှုတာမဟုတ်သေးမဲ့တိတ်ပြီးတော့မှအရင်တော့လို့မပြောကြတော့ဘူးပေါ့နော်
နိုဝင်ဘာလ12ရက်နေ့ကနေ13ရက်နေ့ထိနေပြည်တော်မှာကျင်းပမဲ့အာဆီယံထိပ်သီးစည်းဝေးပွဲဟာလေမြန်မာအစိုးရအနေနဲ့နိုင်ငံတကာလဲမှာမျက်နှာပန်းလှဖို့ဗန်းပြလှုပ်ဆောင်တာကလွှဲရင်ပြောင်းလဲမှုကြီးကြီးမားမားရှိမှာမဟုတ်ဘူးလို့လည်းမှတ်နှွမ်းခံလိုက်ကပြောပါတယ်မြန်မာနိုင်ငံမှာဓမ္မရဥသိန်းစိန်ဦးဆောင်တဲ့အစိုးရတက်တက်လာပြီးနောက်ပိုင်းမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့စည်းခဲ့ပြီးတော့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေနဲ့အပြစ်ခတ်ရစေးရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေခဲ့ပါတယ်ဒါပေမဲ့တဖွဲ့နဲ့တဖွဲ့ကြားယုံကြည်မှုအားနည်းနေတဲ့အနေအထားကြောင့်ငင်းချမ်းရေးဆွေးနွေးပွဲတွေမှာအခက်အခဲရှိနေသေးတယ်လို့မြန်မာငင်းချမ်းရေးစင်တာကတွေ့ဆုံဆွေးနွေးရေးဌာနသွဲဖက်ဒါရိုက်တာဦးအောင်နိုင်ဦးကအခုလိုပြောပါတယ
်ဆွေးနွေးပွဲတွေမှာမပြေလည်သေးတဲ့အတွက်ဖြစ်နေရတဲ့သဘောပါပဲအခုအချိန်မှာတော့တယောက်တစ်ယောက်ယုံကြည်မှုလေးတွေနည်းနေတာလေးတွေရှိသေးတယ်အဲ့တော့ဒီနေထားမှာတော့ခုနပြခါတွေကတော့ဆက်ပြီးတော့ရှိနေမှာဖြစ်ပါတယ်အဲ့တော့တွေ့ဆုံဆွေးနွေးဆိုတဲ့တဘာဝဟာလက်တစ်ဖက်တည်းမဟုတ်ပါဘူးဆက်ပြီးအများကြီးရှိပါတယ်ကျွန်တော်နိုင်ငံမှာအလားအစိုးရကလက်နက်ကင်ရာစုတွေရောလာနှစ်ဖက်သေးဆိုပြီးတော့ပြောနေကြပြီနဲ့အားလုံးအဖွဲ့အများကြီးပါတဲ့ပြည်စုံဆွေးနွေးပွဲဖြစ်နေတော့ပါပါလိမ့်မယ်အဲ့တော့ဆွေးနွေးပွဲတွေရဲ့တဘောတဘာဝကိုကြည့်နေဆိုရင်လည်းအင်မတန်ကိုခက်ခဲနေတဲ့ကျင်းဆိုင်ရတဲ့ဆွေးနွေးရတဲ့အနေအထားမျိုးဖြစ်ပါတယ
်ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကနေ25ရက်နေ့ထိရန်ကုန်မြို့မှာကျင်းပခဲ့တဲ့တပြည်လုံးအပြစ်ခတ်ရစေးရေးညှိနှိုင်းဆောင်ရွက်ရေး NCCD အဖွဲ့နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ရဲ့တွေ့ဆုံမှုမှာတနင်္ဂနွေပြည်ခရရစေးအချော့တက်မူကြမ်းရရှိဖို့တွေ့ဆုံဆွေးနွေးခဲ့ပေမဲ့လည်းတပ်ပိုင်းဆိုင်ရာကိစ္စပိုင်းမှာတော့သဘောတူညီချက်မရရှိခဲ့ပါဘူး။ဒီလိုတွေ့ဆုံဆွေးနွေးပွဲမှာမြန်မာတပ်မတော်ဘက်ကနေဆုံးဖြတ်ချက်မပေးနိုင်တဲ့အခြေအနေတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတောင်းမတင်ရည်မကျတဲ့အနေအထားမှာရှိနေတယ်လို့လဲ UNFC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေအောက်တိုဘာလ15ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ထိုင်းချေဆိုင် VOA သတင်းထောက်နိုင်ကွင်းအိမ်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါရဲ့ရှင်။ VOA ရဲ့ Radio နဲ့ TV အစီအစဉ်ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးကြဖို့လည်းသောရရှင်တို့ကိုဖိတ်ခေါ်ပါရစေ။ဝေဖန်အကြံပေးလို့ရရင်တော့ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောရရှင်များရှင်တောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လင်းပေးသွားမှာပါ။အခုဒုတိယပိုင်းစီစဉ်မှာတော့သတင်းပတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအားကစားအစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်မှာနားဆင်ကြရမှာကတော
့ Her Aza, her moral authority, her moral power has been diminished I think by her lobby
မြန်မာအရေးကျွမ်းကျင်သူပေါမောက်ခဒေးဗစ်စတိုင်ဘတ်နဲ့ဆွေးနွေးထားတာကိုအပတ်စဉ်မြန်မာအရေးသုံးသပ်ချက်မှာနားဆင်ကြရဖို့ရှိပါတယ်အခုရေဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးမှာပါဒီသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာတော့စစ်တပ်လက်ချက်နဲ့တည်ဆုံသွားခဲ့တဲ့အလွတ်သတင်းထောက်ရဲ့အလောင်းပြန့်ဖို့စစ်ဆေးတဲ့အကြောင်းနေပြည်တော်မှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံနဲ့ပတ်သက်တဲ့အခြေအနေအစရှိတဲ့ဒီမီဒီယာစာမျက်နှာတွေပေါ်ကမျက်နှာဖုံးသတင်းတွေကိုကြားချရမှာပါမအိခိုင်ဦးရေးသားတင်ပြထားတာကိုဥဆံမိုးဝေကူညီတင်ဆက်ထားပါတယ်ရှင
်အခုသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ပြီးခဲ့တဲ့သတင်းပတ်တွေကမျက်နှာဖုံးသတင်းအဖြစ်နဲ့နေရာယူထားတဲ့အလွတ်သတင်းတော့ကူပါကြီးရဲ့အလောင်း24စစ်ဆေးမှုနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းတွေကဆက်ပြီးတော့နေရာယူနေဆဲဖြစ်တာကိုတွေ့ရပါတယ်မီဒီယာတွေပေါ်မှာတွေ့ရတဲ့တခြားစိတ်ဝင်စားစရာတွေထဲမှာတော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးအောင်တောင်ကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူလိုက်တယ်လို့ထုတ်ပြန်ကြေညာလိုက်တဲ့သတင်းနဲ့အဲ့ဒီလိုထုတ်ပြန်ကြေညာပြီးရဲ့အနေငယ်အကြာလွှတ်တော်ပြန်ပြီးတော့ကျင်းပရာမှာအမေရိကန်ရဲ့အရေးယူမှုကိုရှုံချတဲ့အကြောင်းအဆိုကိုလွှတ်တော်မှာတင်ပြီးတော့ကန့်ကွက်သူမရှိအတည်ပြုလိုက်တယ်ဆိုတဲ့သတင်းတွေပဲဖြစ်ပါတယ်အမေရိကန်သမ္မတအပါအဝင်တခြားနိုင်ငံခေါင်းဆောင်တွေတက်ရောက်မဲ့အာဆီယံထိပ်သီးအစည်းအဝေးနီးကပ်လာချိန်မှာမြို့ကြီးတွေမှာလုံခြုံရေးတင်းကျပ်ထားတဲ့သတင်းတွေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ကြားပီနယ်ခရီးစဉ်သတင်းတွေကလည်းသတင်းစာဂျာနယ်ရီရဲ့ရှေ့မျက်နှာဖုံးမျက်နှာစာတွေမှာနေရာယူထားကြတာကိုတွေ့ရပါတယ်။ပထမဦးဆုံးတင်ပြခြင်းတဲ့သတင်းကတော့နိုဝင်ဘာ9ရက်နေ့ကကူပါကြီးရဲ့လောင်းကိုပြန်လည်24စစ်ဆေးခဲ့တဲ့သတင်းကိုသတင်းမီဒီယာတော်တော်များများကမျက်နှာဖုံးသတင်းအဖြစ်နဲ့ဖော်ပြခဲ့ကြပါတယ်။လူများစိတ်ဝင်စားတဲ့သတင်းဖြစ်တာကတကြောင်နောက်ပြီးတော့24ရာမှာတေးဆုံးရတဲ့အကြောင်းရင်းကဘာလဲဆိုတာထွက်ပေါ်လာမလားဆိုပြီးတော့လူများကသိကျင်နေကြလို့ဖြစ်ပါတယ်။ဒါပြင်တပ်မတော်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုကိစ္စကိုအစိုးရကဘယ်လိုကန့်တွယ်မလဲလွတ်လပ်တဲ့အဖွဲ့အစည်းဆိုတဲ့လူခွင့်ရေးကော်မရှင်ရဲ့ရည်တည်ချက်ကဘယ်လိုလဲအမှန်တကယ်လွတ်လပ်မှုကိုရှိရလားဆိုတဲ့မေးခွန်းတွေကလည်းဇက်တိုက်ဆိုသလိုပေါ်ထွက်လာနေတဲ့အကြောင်းသတင်းမီဒီယာတွေမှာရေးသားထားတာကိုတွေ့ရပါတယ်။ကူပါကြီးရဲ့အလောင်း24ပြီးနောက်တည့်ရက်မှာတော့တနတ်ဒဏ်ရာ5ချက်ခန္ဓာကိုယ်မှာတွေ့ရတယ်လို့စစ်ဆေးတဲ့မှုခင်းဆရာဝန်ကမီဒီယာကိုထုတ်ပြောခဲ့ပြီးနှိမ့်ဆက်တာခံရတာရှိမရှိဆိုတာနဲ့ပတ်သက်လို့ကတော့တရားရုံးကိုရောက်မှသာပြောမယ်လို့ဆိုပါတယ်အလွတ်သတင်းတော့ကိုပါကြီးတေဆုံးမှုလူခွေရေချိုးဖောက်မှုနဲ့ပတ်သက်တဲ့အကြောင်းတင်ပြပြီးမှာတော့အခုသတင်းပါနေပြည်တော်မှာကျင်းပမဲ့အာဆီယံနဲ့အရှေ့အာရှထိပ်သီးအစည်းအဝေးကျင်းပမဲ့ရပ်ပိုင်းအလို့ရန်ကုန်မြို့နေပြည်တော်နဲ့တချို့မြို့ကြီးတွေမှာလုံခြုံရေးတင်းကျပ်ထားပြီးတော့ခီးသွွာလာမှာလဲလုံခြုံရေးသတိနဲ့စစ်ဆေးနေတဲ့အကြောင်းသတင်းတွေဖြစ်ပါတယ်အဲ့ဒီချိန်မှာပဲအကြမ်းဖက်သမား၄ဦးဝင်ရောက်လာကြောင်းသတိပေးကြေညာချက်တွေထုတ်ပြန်ထားတဲ့သတင်းတွေဖော်ပြကြပါတယ်အမေရိကန်ပြည်ထောင်စုသမ္မတဘရက်အိုဘားမားရဲ့ဒုတိယကြိမ်ရန်ကုန်မြို့ကိုလာရောက်မဲ့ခီးစဉ်မှာပထမအကြိမ်ကမတွားရောက်ခဲ့တဲ့ဝန်ကြီးများယုံလို့ခေါ်တဲ့အတွင်းဝင်ရုံးဟောင်းကိုတွားရောက်ကြည့်ရှုမဲ့အစီအစဉ်ရှိတာကြောင့်ရန်ကုန်မြို့ကဝန်ကြီးများယုံတဝိုက်မှာလုံခြုံရေးတွေတင်းကျပ်စွာချထားပြီးတော့ထူးခြားစွာတန်ရှင်းရေးလုပ်နေတဲ့အကြောင်းလဲသတင်းဖော်ပြမှုတချို့မှာတွေ့ရပါတယ်။သမ္မတအိုဘားမားကလူငယ်ပြည်သက်နဲ့တွေ့ဆုံပြီးတော့စကားပြောမဲ့နေရာနောက်တစ်ခုဖြစ်တဲ့ရန်ကုန်တက္ကသိုလ်စင်ရတုခန့်မှကိုလည်းပြင်ဆင်နေပြီးတော့လုံခြုံရေးတွေတင်းတင်းကျပ်ကျပ်ချထားတယ်လို့မီဒီယာတွေမှာရေးသားထားတာကိုတွေ့ရပါတယ်။မြန်မာနိုင်ငံအနေနဲ့အာဆီယံဥက္ကဋ္ဌအဖြစ်တာဝန်ယူစဉ်ကာလအခုတစ်ချိန်ထိပ်သီးအစည်းအဝေးဟာနိုင်ငံတကာမှာအရေးပါတဲ့ခေါင်းဆောင်အများဆုံးလာရောက်တဲ့အစည်းအဝေးဖြစ်တယ်လို့အာဆီယံဥက္ကဋ္ဌရာထူးကိုလွှဲပြောင်းမပေးမီနောက်ဆုံးအစည်းအဝေးလည်းဖြစ်ပါတယ်။ဒီစီဝေးကိုအောင်မြင်အောင်ကျင်းပနိုင်ခြင်းအပြင်ဦးသိန်းစိန်အစိုးရအနေနဲ့သူတို့ရဲ့စွမ်းဆောင်နိုင်မှုအကြီးချင်းကိုနိုင်ငံတကာကိုပြသနိုင်မယ့်အခွင့်အရေးတစ်ခုလည်းဖြစ်တယ်လို့ဆိုကြပါတယ်။ဒါကြောင့်ဒီစီဝေးနဲ့ပတ်သက်လို့အမှားအယွင်းမရှိအားနည်းချက်မရှိအောင်လုံခြုံရေးတွေပြင်ဆင်မှုတွေကိုအစွမ်းကုန်လုပ်နေတယ်လို့ဆိုနေပါတယ်။အာဆီယံထိပ်သီးအစည်းအဝေးနဲ့ပတ်သက်လို့တင်ပြပြီး အခုတစ်ပတ်တခြားထူးခြားတဲ့အကြောင်းအရာတွေကတော့ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကဖက်ဒရယ်ပြည်ထောင်စုအယူဆကိုအစောဆုံးကြွေးကြော်ခဲ့တဲ့ပါတီဖြစ်တယ်လို့ထုတ်ဖော်ပြောတဲ့သတင်းနဲ့ဥအောင်တောင်းဖို့အမေရိကန်ပြည်ထောင်စုကအေးအေးယူပိတ်ဆို့တားမြစ်မှုပြုလုပ်တာဟာ NLD ရဲ့လက်ချက်လိုဆွဆွဲမှုကမမှန်တဲ့အကြောင်းညင်းဆိုလိုက်တဲ့သတင်းတွေကအခုတစ်ပတ်သတင်းဂျာနယ်ရဲ့စာမျက်နှာလေးပေါ်မှာနေရာယူထားတဲ့အကြောင်းတင်ပြရင်းမြန်မာမီဒီယာမြင်ကွင်းကိုအဆုံးသတ်လိုက်ရပါတယ်
မောဝေကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းဖြစ်ပါရဲ့ရှင်ခုကတော့သတင်းဖတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးတော့မှာပါတော်ရရှင်များရှင်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးရပ်တန့်နေတဲ့အမေရိကန်အစိုးရကလည်းမြန်မာနိုင်ငံအပေါ်အကောင့်မြင်လွန်းတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်တာဟာလက်ရှိအခြေအနေနဲ့ပတ်သက်ပြီးသူ့အနေနဲ့မကြည်နက်စရာကြုံတွေ့နေရလို့ဖြစ်မယ်လို့မြန်မာရေးကျွမ်းကျင်သူပေါမောက်ခဒေးဗစ်စတိုင်ဘတ်ကသုံးသပ်လိုက်ပါတယ်ပမောက်ခဒေးဗစ်စတိုင်ဘတ်နဲ့ဥကြော်စံသားဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရအောင်ပါရှင
်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးဟာရှေ့ကိုလည်းမတူဘူးနောက်ကိုလည်းမဆုတ်ဘူးဒါပေမဲ့ရပ်တန့်နေတယ်လို့မကြသေးခင်ကဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပမောက်ခစတိုင်ဘတ်ဘာပြောလို့ပါလဲခင်ဗျာ
Anybody who expects any major transformation of a societyin all fields to proceed at the same rate at the same time without stops and starts and ups and downs is not being realistic
every society ပြည်ပြောင်းလဲဖြစ်စဉ်တရားဟာအတွန့်ဆုတ်တက်ကြမရှိဘဲနဲ့ဘက်ဆုံတပြိုင်နက်တည်းတိုးတက်နေမယ်လို့မျှော်လင့်ခြင်းဟာလက်တွေ့မကျနိုင်ပါဘူးတိုးတက်တဲ့အခါတိုးတက်တယ်ဆုတ်တဲ့အခါဆုတ်မြဲရှိတတ်မြဲပါပြည်ပြည်ရေးကိုစန့်ကျင်မှအကျိုးရှိမယ်ဆိုတဲ့အစိတ်ပိုင်းတွေလည်းရှိနိုင်ပါတယ်ဒါကြောင့်မလို့တချို့ကဏ္ဍတွေမှာရက်ဆိုင်နေတဲ့ဆိုတဲ့အတွက်တခြားကဏ္ဍတွေရှင့်တူဘူးလို့ဆိုလို့ရမရောက်ပါဘူးညှဉ်းညူနေတာထက်တိုးတက်အောင်လုပ်ဖို့ကပိုအရေးကြီးပါတယ
်တချို့ကဏ္ဍတွေမှာရက်ဆိုင်နေတယ်ဆိုတာကိုလက်ခံရဲဆိုရင်ဘယ်လိုနေရာတွေမှာရက်ဆိုင်နေတယ်လဲဆိုတာကိုနည်းနည်းပြောပြပါခင်ဗျာ
Well there is this she thinks what is reform of the constitution not only for the presidency or vice presidency but also for the 25%
ပြည်ပုပြင်စီကိစ္စနောက်သမရရေးချင်းသာမကစစ်တပ်က25ရာခိုင်နှုန်းယူထားတဲ့ကိစ္စတခြားလူနည်းစုတွေကိုပိုင်အုပ်ချုပ်မှုပိုပေးရမယ့်ကိစ္စဒါတွေကိုပြောတယ်လို့ထင်ပါတယ်နောက်ပြီးတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ပိုပြီးတော့ကောင်းမွန်တဲ့ဝင်းကျင်ဖန်တီးပေးဖို့ကိစ္စမီဒီယာလွတ်လပ်ခွင့်ပြဿနာအောက်ခြေစစ်ဘုတချို့ကသူတို့ဒေသမှာသူတို့ထင်သလိုလုပ်လို့ရတယ်လို့ထင်နေသေးတဲ့ကိစ္စဒါတွေကရက်ဆိုင်နေသေးတဲ့ကိစ္စပါကျွန်တော်လည်းဒါကိုသဘောတူပါတယ်
အခုအခါမှာအမေရိကန်ပြည်ထောင်စုကဥပဒေပြုအမတ်တချို့ကဥပမာရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်ပြင်ဖို့တောင်းဆိုနေကြပါတယ်။သူတို့ဟာအမေရိကန်လွှတ်တော်နှစ်ရက်လုံးမှာလူများစုဖြစ်လာကြပါတယ်။ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုဘယ်လိုရိုက်ခတ်စေမယ်လို့ထင်ပါကြခင်ဗျာ
။ Well, certainly could because Senator Mitch McConnell, who will be the leader of the Senate,has been most anti-military maybe of any of the senators
ဖြစ်နိုင်ပါတယ်ဒီအထက်လွှတ်တော်လူများစုခေါင်းဆောင် Senator Mitch McConnell ဟာဆိုလို့ရှိရင်တခြားအမတ်တွေတက်ပို့ပြီးတော့စစ်ဆူရကိုပြင်းပြင်းထန်ထန်ဆန့်ကျင်သူဖြစ်ပါတယ်ဒါဟာအရေးကြီးပါတယ်သမ္မတ Obama ကအခုအခါမှာဒီ Senator Mitch McConnell ကိုမြမအရေးအတွက်သာမကတခြားအရေးတွေအတွက်လည်းပို့ပြီးတော့လိုအပ်လာပါတယ်ဒါကြောင့်မလို့မြမပြည်ဆိုင်ရာမူဝါဒကိုထိခိုက်နိုင်ပါတယ်စောင့်ကြည့်ရမှာပါဒေါ်ဆန်းစုကြည်သမရဖြစ်ခွင့်မရှိရင်စစ်တပ်ကိုရက်သားလက်အောက်မထားနိုင်ရင်မြမကူအကူအညီရဆိုင်ဖို့အစိုးတင်ခဲ့ကြတာရှိပါတယ်။အခုဖွဲ့စည်းပုံကစစ်တပ်အာဏာမြဲဖို့ဆွဲထားတဲ့ဥပဒေပါ။စစ်တပ်နဲ့ရက်သားနိုင်ငံသမားတွေယုံကြည်မှုတည်ဆောက်နိုင်မှဒါဖြစ်လာနိုင်မှာပါ။အခုယုံကြည်မှုမရှိကြသေးပါဘူး။အချိန်ယူရပါလိမ့်မယ်
။အမေရိကန်လွှတ်တော်အမတ်တချို့ကဆိုလို့ရှိရင်အမေရိကန်စစ်တပ်နဲ့မြန်မာစစ်တပ်ရဲ့ဆက်သွယ်မဲ့ကိစ္စကိုတောင်မှဆက်မလုပ်ဖို့တောင်းဆိုနေကြတာကြားပါခင်ဗျာ
။ Let me explain.If you have somebody who you think has committed a crime and you put him in jail, do you wait till the person gets out of jail to try and retrain that person, or do you try and retrain them while they're still in jail?
ကျွန်တော်ပြောမယ်ဗျဒီလူတယောက်ရာဇဝတ်မှုကျူးလွန်လို့ထောင်ချထားတယ်ဆိုပါစို့ဒီလူကိုပြန်လည်ပြုပြင်ဖို့အတွက်ထောင်ငှားလွတ်တဲ့အထိစောင့်နေမလားထောင်ချနေစဲမှာပဲပြုပြင်သွားမလားဆိုတာပါမြန်မာစစ်တပ်နဲ့ဆက်ဆံရေးဆိုတာကလည်းအခုချိန်မှာစတင်ပြုလုပ်ခြင်းအဖြစ်သူတို့နိုင်ထက်စီးနင်းလုပ်မဲ့လူသက်လက်နက်တွေမပေးဘဲနဲ့တခြားဘက်တွေမှာလေ့ကျင့်ပြီးနိုင်တာတွေအများကြီးရှိပါတယ်။လူခွင့်ရေးကိစ္စတွေ၊တရားဥပဒေစိုးမိုးရေးကိစ္စ၊အေဂျင့်တာမှုထင်သိမ်းရေးကိစ္စတွေကိုလေ့ကျင့်ကူညီနိုင်ပါတယ်။စစ်တပ်ရောရဲတပ်ဖွဲ့ကိုပါဒီကိစ္စအတွက်လေ့ကျင့်ပြီးနိုင်ပါတယ
်။အမေရိကန်မှာသာမကကဘာမှာပါသိပြီးတော့လူစုလေးစားအထင်ကြီးတဲ့ Harvard တက္ကသိုလ်ကြီးကပညာရှင်တွေကအစည်းအဝေးခန်းစားတစ်ခု ဒေသထုတ်ပြန်ခဲ့ကြပါတယ်အဲ့ဒီထဲမှာမြန်မာစစ်တပ်ကဗိုလ်ချုပ်ကြီး၃ယောက်စစ်ဗိုလ်ချုပ်၃ယောက်ဟာဆရာဇဝမှုတွေလူသားစုအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေလည်းကျူးလွန်ခဲ့တယ်လို့ဖော်ပြထားတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာပြစ်မှုဆိုင်ရာတရားရုံး ICC ကိုတင်နိုင်တဲ့အထောက်အထားတောင်သူတို့မှရှိတယ်လို့ဆိုပါတယ်ဆိုတော့ဒီတွေ့ရှိချက်ဟာဒီစီရင်ခံစားဟာဥပမာအစိုးရရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့သဘောထားပေါ်တစုံတရာရက်ခတ်မှုရှိနေမှာလားခင်ဗျာဥပမာကဒီကိစ္စကိုပံ့ပိုးပေးမလားသူရိမုတ
် I don't know what the official American position will be and of course I don't know anything about this evidence I know that there was this report that you just mentioned from Harvard professors
ဒီကိစ္စပေါ်မှာ American ဆိုရရဲ့တည်ဝင်ရည်တည်ချက်ကိုတော့ကျွန်တော်မသိပါဘူးဒီစစ်ဘူတွေပြမှုကျူးလွန်နေဆိုတာနဲ့ပတ်သက်တဲ့အထောက်အထားလဲကျွန်တော်မှမရှိပါဘူး Harvard ပမောခရီရဲ့အစီအစဉ်စာကိုကျွန်တော်တွေ့ပါတယ်ကျွန်တော်အမြင်ပြောရရင်တော့ American ဆိုရဟာလူခွင့်ရေးကိုအထူးစိတ်ဝင်စားပါတယ်လူခွင့်ရေးကိစ္စဟာ American ရဲ့နိုင်ငံတကာဆက်ဆံရေးကြော်ယူမူဝါဒပါအဲ့ဒီမူဝါဒကိုပြည်သူလူထုရဲ့အကျိုး American ပြည်ထောင်စုအကျိုးကိုငဲ့ကွက်ပြီးတော့တခြားအချက်တွေနဲ့ထိနှိမ့်ရပါတယ်အစိုးရတရက်ကိုပြည်ပြင်ပြောင်းလဲစေခြင်းနဲ့အာဏာလက်ရှိတဲ့ကတချို့ကိုယာလူဆွတ်လွတ်စေခြင်းနဲ့ဆိုရင်ထောင်ချမယ်ဆိုပြီးတော့ချင်းချောက်တင်းပါမလားမမီပါလိမ့်မယ်ဒီ1990ပြည့်ရွက်ောက်ပွဲအပြီးမှာဗိုလ်မှူးကြီးကြည်မောင်ကနှုတ်ရပတ်ခုံရုံမျိုးမရှိနိုင်ပါဘူးလို့ပြောတာပါဒါကြောင့်မှစစ်ဗိုလ်ချုပ်တွေကကြောက်လန့်သွားတယ်လို့ထင်ပါတယ်အဲ့ဒီရွက်ောက်ပွဲရလဒ်ကိုပြစ်ပယ်လိုက်ဖို့စဉ်းစားတဲ့နေရာမှာဒါဟာလည်းအချက်တစ်ခုဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်ငငယ်တကာခုံရုံတင်ခံရမှာသူတို့ကြောက်ပါတယ်နောက်တစ်ခုကဒီစစ်ဗိုလ်ချုပ်တွေပြည်ပကိုထွက်ကြမှာလည်းမဟုတ်ပါဘူးအာဆီယံနိုင်ငံတွေကလည်းသူတို့ကိုအရေးယူဖို့လှုပ်တာဟာတည်တွင်းဝင်ဆွတ်တယ်လို့ပဲပြောကြမှာပါချီလီကိစ္စနဲ့မတူပါဘူးဟုတ်ပါတယ်ကျွန်တော်တို့ကလူခွင့်ကိုအလေးထားပါတယ်ဒါပေမဲ့လက်တွေ့အကျအတည်းနဲ့ပြန်နှိမ့်ရပါလိမ့်မယ
်နောက်ဒေါအောင်ဆန်းစုကြည်ပြောတာကိုပြန်ကောက်ရမယ်ဆိုရင်သူကပြောပါတယ်အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒဟာအကောင့်မြင်လွန်းတယ်လို့ဆိုပါတယ်တကယ်တော့ဒါဟာသူပထမအဆုံးပြောတာမဟုတ်ပါဘူးဒီကိစ္စကိုဒါပေမဲ့လည်းဒီတစ်ချိန်ပြောတာဟာအပြင်းထန်ဆုံးအကျယ်လောင်ဆုံးပြောတယ်လို့ထင်ပါတယ်ဆရာကြီးပါပြန်ပြောချင်ပါလဲ
Well she has felt that for a long time she has beenreluctant I believe in many aspects of the United States she did not want
ဒါမျိုးသူပြောခဲ့တာကြားပါပြီအမေရိကန်နဲ့ပတ်သက်ပြီးတော့သူတုံ့နှင်းစေချင်တာတွေရှိပါတယ်တမန်ဥပမာမြန်မာနိုင်ငံကိုပထမဆုံးကျင့်သွားတော့ကလည်းသူကမသွားစေချင်ခဲ့ပါဘူးဒီဟာကိုအထောက်အထားတွေနဲ့တကွတက်တည်မပြနိုင်ပေမဲ့ကျွန်တော်ကဒီလိုပဲယုံကြည်ပါတယ်ဒီကိစ္စဟာဝါရှင်တန်အတိုင်းဝိုင်းမှာကောလာဟာရာတွေရှိခဲ့ပါတယ်ဒါပေမဲ့ဒီခီးဟာသူ့အတွက်ရောမြန်မာပြည်သူတွေအတွက်ပါကျိုးရှိမယ်ဆိုတာသူသဘောပေါက်ခဲ့ပါတယ်အခုလည်းသူဟာတင်းမာလာတယ်ဖြစ်ထွန်းလာတဲ့ရလဒ်တွေကိုသူစိတ်ပြက်လာတယ်လို့ကျွန်တော်ထင်ပါတယ်။သူဒီသမရဓမ္မမဟုတ်ဒုတိယသမရဖြစ်ရေးကိုလောဆော်ရာတွေလည်းလှုပ်လာတဲ့အတွက်ငငယ်တကာပုံရိပ်နည်းနည်းကျဆင်းလာတာတွေလည်းတွေ့နေရပါတယ်။ကျွန်တော်ရင်ကရေးခဲ့မှုပါတယ်။ဒေါန်ဆန်းစုကြည်မှာဩဇာရှိတယ် moral authority ရှိတယ်စစ်တပ်မှာအာဏာရှိတယ် power ရှိတယ်လို့သမရဖြစ်ရေးလောဆော်မှုကြောင့်အခုခါမှာဩဇာမှိမ့်မိန်လာတယ်လို့ကျွန်တော်ထင်ပါတယ်။သူဟာနိုင်ငံရေးသမားပါ။နိုင်ငံရေးကစားကွက်ဆင်နိုင်ပါတယ်။မွတ်စလင်ပြည်ထနာတခြားပြည်ထနာတွေနဲ့နိုင်ငံရေးကစားနေပါတယ်။နိုင်ငံသမားဆိုတာဒါရီလုပ်လို့ရပါတယ်ဒါပေမဲ့တိတ်ခါကိုထိခိုက်ပါတယ
်ဆိုတော့သမ္မတဥပမာပထမဆုံးလာမဲ့ခရီးကိုဒေါအောင်ဆန်းစုကြည်ကမကြိုဆိုခဲ့ဘူးမလားစီရင်ခဲ့ဘူးဆိုတော့သမ္မတဥပမာအခုသွားတဲ့ခရီးကိုကြတော့ဒေါအောင်ဆန်းစုကြည်ကကြိုဆိုတယ်ထင်ပါသလားဒီခရီးစဉ်ကဘယ်လိုရလဒ်တွေပေါ်ထွက်လာမယ်လို့ထင်ပါလဲခင်ဗျာ
I think President Obama will make sure that he talks to President Thein Sein about the Rohingya issueHe will talk about free and fair.
တမရဥပမာဟာရိုဟင်ဂျာကိစ္စ၊ရွေးကောက်ပွဲကိစ္စတွေကိုတမရဥသိန်းစိန်နဲ့ပြောလိမ့်မယ်ထင်ပါတယ်။တိုင်းသားပြည်ထောင်တွေကိုအမြန်ဆုံးဖြည့်ရှင်းဖို့လည်းပြောလိမ့်မယ်ထင်ပါတယ်။တမရဥသိန်းစိန်ကလည်းဒါကိုဖြည့်ရှင်းဖို့လိုလာတယ်ဆိုတာသိကြပါတယ်။အပြစ်ခက်ရစေးကင်တွေ့နေတာအတော်ကြာခဲ့ပါပြီ။အမေရိကန်ကဒါရီအတွက်ထပ်ပြီးတော့ဖိအားပေးနေလေမြမပြည်တွင်းရေးအခြေအနေတွေပေါ်မှာအများကြီးမူတည်နေတာပါ။ဒီနှစ်မေလတုန်းကဒီ West Point စစ်တပ်ကတူမှာတမရဥပမာပြောသွားတာမှတ်မိပါလိမ့်မယ်။အဲ့မှာသူဟာမြန်မာနိုင်ငံအပြောင်းလဲနဲ့ပတ်သက်ပြီးတော့အမှတ်ယူလွန်တယ်လို့ကျွန်တော်ထင်ပါတယ်။တိုးတက်မှုတွေနဲ့ပတ်သက်လို့ဒါဟာမှောင်ယွင်းမှုတရက်ပဲလို့ကျွန်တော်ထင်ပါတယ်။အမေရိကန်ရဲ့လွှတ်မိုးမှုကိုပုံကြီးချက်သွားပါတယ်။တကယ်တော့မြန်မာပြည်မြန်မာလူထုကောင်းစားရေးအတွက်အပြောင်းလဲလုပ်ရမယ်ဆိုတာတိုင်းပြည်ခေါင်းဆောင်တွေကောင်းကောင်းကြီးသဘောပေါက်ပါတယ်။အားထုတ်နေကြပါတယ
်။ဒါကိုတချို့ကဘယ်လိုပြောကြသလဲဆိုတော့အိုဘားမားအစိုးရဟာနိုင်ငံခြားရေးမူဝါဒမှာအောင်မြင်မှုဆိုလို့မြန်မာတနိုင်ငံထဲရှိတယ်မြန်မာတနိုင်ငံတည်းပဲပြစရာရှိတယ်လို့ဆိုကြပါတယ်။ဒါကြောင့်ဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေမြန်မာနိုင်ငံမှာတကယ်တမ်းပြောင်းလဲမှုတွေဖြစ်ထွန်းနေသည်ဖြစ်စေမဖြစ်ထွန်းသည်ဖြစ်စေဇွတ်မိတ်ပြီးတော့မြန်မာပြည်ကိုပင့်တင်ပင်နေတယ်မြောက်ပင်နေတယ်လို့ဝေဖန်ကြပါတယ်ခင်ဗျာ
။ That is true in a sense that in East Asia, let us say, that situation and movement and relations in Burma have been the only success story because
ဒါမှန်ပါတယ်တနည်းအားဖြင့်တော့မြန်မာနိုင်ငံနဲ့ဆက်ဆံရေးအခြေအနေတွေတိုးတက်ကောင်းမွန်မှုဟာတခုတည်းသောအောင်မြင်မှုဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုဟာမြန်မာနဲ့ဆက်ဆံရေးအပေါ်မူတည်ပြီးတော့ဖြစ်ထွန်းလာပါတယ်။အရင်တုန်းကအမေရိကန်ကဒီအာဆီယံနဲ့ချစ်ကြည်ရေးစာချုပ်လက်မှတ်မထိုးခဲ့တာဟာ1999ဇူလိုင်လမှာဒီမြန်မာနိုင်ငံအာဆီယံကိုဝင်လာလို့ဖြစ်ပါတယ်။နောက်မြန်မာနဲ့ဆက်ဆံရေးကောင်းလာတော့မှအာဆီယံနဲ့ချစ်ကြည်ရေးစာချုပ်လက်မှတ်ထိုးမယ်လို့နိုင်ငံရေးဝန်ကြီးဟီလာရီကလင်တန်ကကြေညာခဲ့ပါတယ်။ဒါကြောင့်လည်းပဲမြန်မာနိုင်ငံဟာအိုဘားမားအစိုးရအတွက်အရှိအရှာမှာတခုတည်းသောပထမဆုံးသောအောင်မြင်မှုလို့ဆိုနိုင်ပါတယ်
။အဲ့လို့ဆိုရင်ဒီလိုဆိုနိုင်တဲ့အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလူခွင့်ရေးကိစ္စတွေကိုဘေးဖယ်ပြီးတော့ဇွတ်ထောက်ခံနေရလို့ဆိုတာမှန်တယ်ပေါ့ခင်ဗျာ
။ No, I don't think he's not paying attention. I think the US government is paying attention.
မဟုတ်ပါဘူးဗျာ။လူခွင့်ရေးကိစ္စကိုဂရုမစိုက်တာမဟုတ်ပါဘူး။ဂရုစိုက်ပါတယ်။ Balance ဖြစ်အောင်ထင်ကြီးပြီးတယ်လို့ပဲဆိုရမှာပါ။ခင်ဗျားသိတဲ့အတိုင်းပဲကျွန်တော်ဟာအစိုးရအရာရှိမဟုတ်ပါဘူး။ကျွန်တော်ပြောတာကလည်းအစိုးရရဲ့တည်ဝင်သဘောထားလို့မယူဆတင်ပါဘူးကျွန်တော်ခန်းစားရတာကတော့ဒီပြည်ပြင်ပြောင်းလဲမှုကိုအားပေးဖို့လူအပ်ချက်နဲ့လူခွင့်ရေးအခြေအနေစရာတွေကောင်းမွန်ဖို့ထင်ကြီးပေးနေတယ်ဆိုတာပဲဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုမေးပါရစေခင်ဗျာဆိုတော့သမ္မတဥဘာမားကမြန်မာနိုင်ငံကိုဒီလို PR တွေပေးနေတယ်တိုက်တွန်းနေတယ်ဆိုတဲ့နေရာမှာအခုနောက်ဆုံးဒေါ်အောင်ဆန်းစုကြည်သမ္မတမဖြစ်နိုင်အောင်ကန့်တတ်ထားတဲ့ကိစ္စတွေကိုဖယ်ရှားပေးဖို့ရောဒီသမ္မတဥသိန်းစင်နဲ့ဒီထားတွေ့ရင် PR ပေးလိမ့်မယ်တောင်းဆိုပြောကြလိမ့်မယ်လို့ထင်ပါလားခင်ဗျာ
Well, I think he has said that they would like to see that happen. The British Prime Minister has already said that.
ဒါကိုသူတို့ပြောနေကြတယ်ထင်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကလည်းဒါကိုလူသိရှင်ကြားပြောထားပြီးပါပြီ
။ဟုတ်ကဲ့ဒီတိကျမှာသမ္မတဥဘာမားကြားတော့ခင်ဗျာ
။ He may well say it, but at the same time, the Burmese, as I indicated earlier to you, has already refused the vice presidency to a person whose daughter was
သူပြောပါလိမ့်မယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်အရင်ပြောခဲ့သလိုပဲမြန်မာနိုင်ငံမှာဒုတိယသမ္မတခန့်အပ်တဲ့လူတစ်ယောက်ကိုသူ့ရဲ့သားသမီးဩစတြေးလျနိုင်ငံသားဖြစ်လို့ဆိုပြီးတော့ငင်းဆန်ခဲ့ပူးပါတယ်ဒါကနမူနာရှိပြီးသားပါတခါဗိုလ်ချုပ်ကြီးခင်ညွတ်လည်းအတွင်မှု1ဖြစ်တော့ကသူ့ရဲ့သားကိုစင်ကာပူအမျိုးသမီးလက်ထပ်လို့ဆိုပြီးတော့လူသိရှင်ကြားအမွေဖြတ်ကြေညာခဲ့ပါတယ်ဒါကိုအမေရိကန်ဆွေရမေးလျော့နေပါတယ်ဖော်စည်းပုံဟာဒေါ်ဆန်းစုကြည်တမရမဖြစ်အောင်တမင်ရေးထားတယ်ဆိုတာမှန်ပါတယ်။ဒါပေမဲ့လည်းအစိုးရကဒီချက်ကိုဒီဇိုင်းမမတ်လုပ်ခဲ့တာလည်းရှိပါတယ
်။ကုချောဆန်သာအစီအစဉ်နဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံဟာအာဆီယံအသင်းကြီးရဲ့ဥက္ကဋ္ဌရာထူးကိုတနှစ်တာထမ်းဆောင်ပြီးမြောက်ခဲ့ပြီဖြစ်ပါတယ်။ဒီတာဝန်ကိုထမ်းဆောင်စဉ်ဘယ်တိုင်းတာတိအောင်မြင်မှုရရှိနိုင်ခဲ့ပါသလဲ။မြမအရေးမြမဂုံသိက္ခာတိုးမြင့်ကြီးပွားအောင်မြမအစိုးရအနေနဲ့ဘလောက်ထိဆောင်ရွက်နိုင်ခဲ့ပါသလဲ။တင်ဆောင်ရွေးမှားမှုတွေကဘယ်နေရာတွေမှာရှိခဲ့သလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးရအောင်ပါသောရရှိမြတ်ခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954 fax number 2323255952ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါမယ်။
ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့ကိုရန်နိုင်စီစဉ်တင်ဆက်တဲ့သတင်းဖတ်စဉ်ကဏ္ဍအားကစားအစီအစဉ်ကိုနားဆင်ကြရအောင်ပါ။
ဒီမနက်ငယ်ကိုပြီးခဲ့တဲ့သတင်းပတ်ဒီအတွင်းရောက်လာခဲ့တဲ့အင်္ဂလန်လက်ရွေးစင်ဘောလုံးသမားဟောင်းဂျွန်ဘန်းစ်က professional ဘောလုံးသမားဆိုတာငွေကြေးတစ်စုံတရာပေးထားရုံနဲ့အဲ့ဒီဘောလုံးသမားကို professional လို့မခေါ်နိုင်ကြောင်း professional ဆိုတာကိုယ့်လုပ်ငန်းမှာတရားကျွမ်းကျင်ပြီးစနစ်တကျလုပ်ကိုင်နိုင်ဖို့လိုတယ်လို့ပြောလိုက်ပါတယ်ဆိုတော့ professional league လို့ခေါ်တဲ့ကြီးစားဘောလုံးပြိုင်ပွဲတွေကိုမကြသေးခင်နှစ်ပိုင်းနေအတွင်ပြောင်းလဲကျင်းပလာခဲ့တဲ့မြန်မာနိုင်ငံမှာဘောလုံးသမားတွေနဲ့ကလပ်အသင်းတွေဘလောက်ထိ professional ဖြစ်လာနေပြီလဲကစားသမားကောင်းတွေအသင်းကောင်းတွေဖြစ်ဖို့ဘာတွေလိုအပ်နေသလဲကစားသမားတွေရဲ့အနာဂတ်အလားအလာတွေကရောဘယ်လိုရှိနေသလဲစတာတွေကိုမြမလက်ရွေးစင်ကစားသမားဟောင်းလည်းဖြစ်နီးပြဟောင်းလည်းဖြစ်တဲ့ဦးမျိုးဝင်းညွန့်ကိုဆက်သွယ်မေးမြန်းကြည့်ထားပါဗျ Professional ကစားသမားဆိုတာနဲ့ပတ်သက်ပြီးတော့အန်ကဲရဲ့အမြင်လေးကိုလည်းသိကြပါတယ်
ဟုတ်ကဲ့ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့
professional ဆွဲကွာသူကဟောလုံးပညာနဲ့ပတ်သက်ပြီးတော့ဒီနေ့ထိုက်တန်တဲ့စီးပွားရည်ထားတာဖြစ်တယ်။ဥပမာကျွန်တော်တို့အခုဟာအမ်အမ်လီကဘောလုံးသမားတွေဆိုဟောလုံးပညာနဲ့ပတ်သက်ပြီးတော့အချိန်ကဟောလုံးပညာကြီးဝန်ကျင်မှုပေါ့ဗျာ။ပြီးတော့မီဒီယာဆရာတင်ပြတဲ့တက်နစ်တွေသူကဘူးပေါင်းဆောင်ရွက်တဲ့ဒီကွန်ပနီရှင်တွေနဲ့ပြီးတော့ဘောလုံးမှာရေးကြိုးဖြစ်တဲ့ ဖာကတရားထမ်းတာတွေအဲ့ဒီစီရအာဇာလမဆိုင်ကပြသွားတဲ့စကားနိုင်မှုအားဖြင့်ရရင်ကိုကျွမ်းကျွမ်းတင်ခြင်းဟိုလာပရော်ဖက်ရှင်နယ်လို့ခေါ်တဲ့ဘောလုံးသမားတွေအနေနဲ့ရှင်းလားလဲထားရမယ်ကျွမ်းကျင်နေရမယ်ဒီနေ့စကားတဲ့အရှင်အောင်နိုင်ရေးအတွက်ဥမာရှိတဲ့ဆွမ်းပါဗျာစိတ်ချဆွမ်းအနာကိုဆွမ်းကျွမ်းပြီဆွမ်းအားတွေဒီက ဒါနိုင်ဘူးလို့လေလို့ကျွန်တော်ကပရော်ဖက်ရှင်နယ်ဘောလုံးသမားတယောက်အနေနဲ့လိုအပ်တာလေဟုတ်ကဲ့မြန်မာနိုင်ငံမှာအခုဒီပရော်ဖက်ရှင်နယ်လိဂ်လေကျင်းပနေပြီဆိုတော့အခုဒီမှာကစားနေတဲ့မြန်မာဘောလုံးသမားတွေရဲ့ဒီပရော်ဖက်ရှင်နယ်ဖြစ်မှုကရောဘယ်လိုအနေထားမျိုးမှာရှိပါလဲခင်ဗျကျွန်တော်အနေနဲ့ပေါ့ကျွန်တော်ဘောလုံးသမားလေးအောင်တယောက်အနေနဲ့ဟောလက်ရှိကျွန်တော်ဘောလုံးမှာဘောလုံးပ
ဒီ professional ကစားသမားကောင်ဖြစ်ချင်တဲ့သူတွေအနေနဲ့ဘယ်လိုမျိုးပြင်ဆင်သင့်ပါသလဲ professional ဝင်မယ်ဆိုလို့ရှိရင်သူကဘောလုံးကိုရွေးချယ်ပြီးအနည်းငယ်စားတော့သွားလာစားခါဝကျင်ဖြစ်ချင်မြောင်ကိုစွမ်းမှုကျေးဇူးကြီးနိုင်တယ်ဘောလုံးမှာဖြစ်ဖို့ပုံပုံကိုရှင်းရှင်းလေးထိုင် ဘာလာဘူးလို့ရပါဗျာအဓိကတော့ဒါပါပဲကိုကဘာညံ့နေညံ့တာပူရှင်းပါလားအဲ့ဒါမျိုးပေါ့နောက်ပြီးတော့ကိုသေးမှရှိတဲ့ဘောလုံးသမားရဲ့ကိုယ်စိတ်ကဘာကိုယ်စိတ်ကဘာသူနဲ့ကိုယ်နဲ့ဒီလိုဆိုရင်အလားကစားခွက်ပူပြီးပြည့်တက်လာမယ်ဒီရက်ဆရာပြောတဲ့ကစားခွက်ကိုရှင်းနေမှရှိတဲ့ဘောလုံးသမားတွေနားလည်မှုပြည့်ပြီးရှိအောင်ရှင်းနေတိုင်နေနဲ့ရှင်းနေတိုင်နေနဲ့ဒီဘယ်လိုပြည့်နေစသည်ဖြ
ဘောလုံးသမားတယောက်အနေနဲ့အင်းရဲ့အပေါ်မှာပို့ပြီးတော့အကျိုးပြုနိုင်မယ်လို့ပြောလို့ရတာပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကစားသမားတယောက်အနေနဲ့ဒီကွင်းတွင်းမှာဒီ professional ကစားသမားတယောက်ပြီးသားဖို့လို့သလိုဒီကွင်းပြင်ပမှာရောဒီကစားသမားတယောက်အနေနဲ့ဒီ professional ဖြစ်ဖို့ဘယ်လောက်ထိအရေးကြီးပါလဲပြီးတော့အဲ့လိုမျိုးဖြစ်ဖို့အတွက်ဘယ်လိုမျိုးနေထိုင်သင့်ပါလဲခင်ဗ
ျဘာလို့မစားရခင်ပါလဲကွင်းပကိုမှနေရထိုင်ပါလဲကိုကကိုပိုင်လူပြင်ကနေလုပ်နေမယ်နေခိုင်းစားတော့သွားလာတာအစားစီးနေကြနေနေမယ်စိတ်ဓာတ်နေတာအစားအာဘောလုံးဖိနေပြီးဒီကောင်နေပါတော့ကိုလူလူနေမဲ့သွားရင်သွားမယ်ညလည်းအချိန်နဲ့အချိန်မှာအိတ်မယ်ဆိုတော့ professional မပြီးပါဘူး professional လို့ဒီနေ့ကနေဒီအိတ်ရမယ်ဒီနေ့ကနေလေ့ကျင့်ရမယ်ကိုချမ်းမာရေကိုလည်းကြည့်ဆိုင်မယ်ကိုလိုအပ်တာကိုအချိန်လိုကိုပြင်ရမယ် market track ပို့ပြီးတော့တောင်းပြအောင်လုပ်ရမယ်ပြောတယ်မလို့အောင်ကိုယ့်အကူလုပ်ရမယ်လို့ဒါကျွန်တော်တော့ခံရရဲ့လေကျွန်တော်တို့တော့ပြောလားမဝနဲ့ကျွန်တော်တို့ညီတော်မှာကျွန်တော်တို့ပါလို့လေဆိုအာကျွန်တော်တို့တက်လို့လို့ရဆိုထွက်ပါရအင်းကိုပြန်ပြန်ပြီးတဲ့ red ကြီးမှာတော့ကျွန်တော်မနဲ့စိုးကြီးဆိုတခါလဲထပ်ပြီးတော့အဲ9မိုင်တော့အသွားပြန်ပြန်မှန်တော့စသည်ဖြင့်ဆက်မနာယူပြီးအဲပြီးပြီးတော့မှအာယူထိုးပြီးပြန်အဘောလို့လို့ရဆိုရင်လည်းကိုစိုးစိုးပြန်လာပြီးတော့ခွင်းနဲ့ပေါ်ပြီးတော့တခါလဲဟိုမှာဆိုတော့ inside ကို inside တိုင်းပေါ့ဗျာ outside ကို outside တိုင်းပေါ့ဗျာမမှန်မချင်းပေါ့အဲ့လိုပဲခြား professional player ခြားနိုင်ငံ player လေးဘောလုံးပွဲကြီးပေါ့ပြီးတော့အဒီကစားကွယ်ပေါ့ဟာဒီလို combination of system တွေရောဘောလုံးရရင်ဘယ်လိုကစားရလဲဘောလုံးမရရင်ဘယ်လိုကစားရလဲစသည်ဖြင့်တရားတော်စင်စရာသိမတူအောင်ကိုကျူးစားမှာဒါဘောလုံးမနာလဲ
မလာယူစဉ်ကစားသမားဟောင်းလဲဖြစ်နီးပြဟောင်းလဲဖြစ်တဲ့ဦးမျိုးဝင်းညွန့်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။လာမယ့်သတင်းပတ်မှာတော့ professional နဲ့မြမဘောလုံးအပိုင်းနှစ်ကိုနားဆင်ရမယ်ဆိုတာကိုကြိုတင်အသိပေးနေတယ်ပဲ။ဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်တဲ့အပတ်စဉ်အားကစားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနင်္လာအစီအစဉ်ကိုအစီအစဉ်နေ့အပြီးမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 2532 တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်ဒီရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပေးပါမယ
်အာရှမှာအရေးကြီးဖြစ်နေတဲ့အကြောင်းအရာ၃ရက်ထဲမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုဟာတစ်ချက်ပါဝင်နေတယ်လို့ကုလသမဂ္ဂကအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောလိုက်ပါတယ်လာမယ့်နှစ်မှာကျင်းပမယ့်မြန်မာရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အနာဂတ်အတွက်အလွန်တရာအရေးကြီးတယ်ဆိုပြီးတော့လည်းဒီနေ့နေပြီးတော့မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာမစ္စတာဘန်ကီမွန်ကပြောပါတယ်မြန်မာနိုင်ငံအတွင်းရိုဟင်ဂျာလူနည်းစုတွေကိုနိုင်ငံသားစစ်ဆေးရေးလုပ်နေတဲ့နေရာမှာမြန်မာနိုင်ငံရဲ့ဥပဒေအတိုင်းဆောင်ရွက်တာအပြင်နိုင်ငံတကာစံချိန်စံညွှန်းတွေနဲ့လည်းညီဖို့လိုတယ်ဆိုပြီးတော့မစ္စတာဘက်ကင်မွန်ကထောက်ပြသွားပါတယ်။အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံဆက်ဆက်တခြားအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်မစ္စတာဘက်ကင်မွန်နဲ့အတူကမ္ဘာကောင်ဆောင်တွေအများအပြားမြန်မာနိုင်ငံကိုရောက်ရှိနေတာမှာအမေရိကန်သမ္မတဘရက်အိုဘားမားဟာလည်းဒီကနေ့ညနေပိုင်းမှာပဲနေပြည်တော်ကိုရောက်လာခဲ့ပါတယ်ရှင်။အမေရိကန်နဲ့တရုတ်ထိပ်တန်းကောင်ဆောင်တွေပုံထူးနေကဘေကျင်းမြို့မှာတွေ့ဆုံစဉ်အတွင်းဖန်လုံအီတက်ဝေလျှော့ချရေးအစီအစဉ်တစ်တည်းရဲ့ချမှတ်နိုင်ခဲ့ကြတဲ့အကြောင်းတရုတ်နဲ့အမေရိကန်တို့ကကြေညာပါရယ်။ရာသီဥတုဖောက်ပြန်မှုတွေကိုတိုက်ဖျက်ရေးကမ္ဘာလုံးဆိုင်ရာအထောက်ကျိုးပတ်မှုတွေအတွက်အခုသဘောတူညီချက်ကအဓိကအခန်းကဏ္ဍကနေထောက်ကူပေးနိုင်မှာဖြစ်ပါရယ်။အမေရိကန်နဲ့တရုတ်တို့ဟာကမ္ဘာပေါ်မှာကာဗွန်ဒိုင်အောက်ဆိုက်တန်းငွေအများဆုံးထုတ်လွှတ်တဲ့နိုင်ငံတွေထဲမှာပါဝင်ပါရယ်ရှင်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကနောက်ထပ်ထိုးစစ်အစ်စ်တွေဆင်နွှဲလာနိုင်တာကြောင့်ဒီအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ယူကရိန်းစစ်တပ်တွေကိုပြန်လည်ဖြန့်ကျက်နေရာချထားတယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးစတက်ဖန်ပိုတရက်ကပြောပါတယ်။သဘုတ်အဖွဲ့တွေဟာတိုက်ရင်အားဖြစ်တင်နေတယ်လို့ဆိုပြီးသူ့ရဲ့အဓိကအလုပ်ကတော့စစ်ရေးအတွက်ပြင်ဆင်ထားဖို့ဖြစ်တယ်လို့မစ္စတာပိုတရက်ကဒီကနေ့အစိုးရအစည်းအဝေးတစ်ခုအတွင်းမှာပြောသွားတာပါ။ဒီအစိုးရယူကရိန်းအစိုးရနဲ့ခွဲထွက်ရေးသဘောတူညီချက်ဖြစ်ခဲ့ရဲ့ဆေးရေးသဘောတူညီချက်ရယူထားပြီးမဲ့လို့သိမကြခင်တုန်းကတိုက်မိအခြေပိုင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပါရဲ့ရှင်
။သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောက်ဖြစ်ပြီးတော့အင်ဂျင်နီယာကနာဇီမစ်ဆိုရီဖြစ်ပါရဲ့ရှင်။ VOA American အတံမနဲ့ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ30 40 48 50တို့ကနေဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအပေါင်းတရားချမ်းမြေ့ရှိကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.